Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် January 15ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line 2 meter 19 kHz 15653ညာ line 2 meter 25 kHz 11803ညာ line 2 meter 32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာလေကြောင်းတိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်။ရွှေပြောင်းနေထိုင်သူတွေအရေးမျက်မျက်တက်တာကင်တွေဖို့အတွက်ထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အမေရိကန်နိုင်ငံမှာအနေများတဲ့စောင်းမုန်တိုင်းတံကိုရင်ဆိုင်နေရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်တဲ့နေနဲ့အတူစည်ရဲတင်းမာနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာရှိနေတဲ့စစ်ကောင်စီတပ်စခန်းအများအပြားကိုတိမ့်ပိုက်ထိန်းချုပ်နိုင်ခဲ့ပြီလို့အေးအေးရခိုင်တပ်တော်ကကြေညာပါတယ်ဒီလိုတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်မှုတွေလုပ်နေပါတယ
်ဟိုကြောင့်လက်နက်ကြီးတွေကဟိုတလုံးတလုံးပြစ်လိုက်ပြီဆိုရင်ဒီစစ်ကောင်စီဘက်ကပြစ်လိုက်ပြီဆိုလို့ရှိရင်အင်းဒီခါတော့လို့ခုလို့ခင်စားတော့အင်းလေးမပြောတော့ဘူးလေ
ရခိုင်ဒေသခံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နက်ဖက်ကမှာလည်းစစ်ကောင်စီတပ်နဲ့ကချင်တပ်တွေကြားမှာတိုက်ပွဲတော်တော်လေးပြင်းထန်နေပါတယ်တနင်္လာနေ့တိုင်းလောင်းလုံဘက်မှာတော့စစ်ကောင်စီကစစ်စင်ရေးတွေထိုးစစ်ဆင်နေတဲ့အတွက်လောင်းလုံဒေသခံထောင်နဲ့ချီပြီးတော့တိမ်းရှောင်နေရပါတယ်ခွင့်ပြုချက်လိုင်စင်မရှိတဲ့ငွေလွှဲလုပ်ငန်းလုပ်နေတဲ့အယောက်တရာနီးပါးကိုစစ်ဆေးအရေးနေပါတယ်ဒီလိုသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်
အစ္စရေးတပ်ဖွဲ့တွေကဂါဇာကမ်းမြောက်ဒေသတစ်လျှောက်ဒီကနေ့မှလေကြောင်းကနေတိုက်ခိုက်မှုတွေကိုလုပ်ခဲ့ပါတယ်။မနေ့ကတိုက်ခိုက်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာလည်းလူပေါင်း130ကျော်သေဆုံးခဲ့တယ်လို့ဂါဇာမှာရှိတဲ့ Hamas ကျန်းမာရေးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကလည်းသူတို့ရဲ့မြေပြင်ကရောဝေဟင်ကပါစစ်ဆင်မှုတွေအတွင်းမှာဂါဇာတောင်ပိုင်းခန်ယူနစ်ဒေသမှာရှိတဲ့လက်နက်တိုးလောင်းရုံတွေကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းနဲ့လက်နက်တွေနေရာချဖို့လုပ်နေတဲ့ဂါဇာမြောက်ပိုင်းကစစ်သွေးကြွ5ဦးကိုလည်းချိန်မုံနိုင်ခဲ့ကြောင်းတင်းလာနေကပြောပါတယ်။အစ္စရေးစစ်တပ်ဟာအရက်သားစစ်သားမခွဲခြားဘဲနဲ့တိုက်ခိုက်နေတဲ့အတွက်ကြောင့်မလို့ဂါဇာကျန်းမာရေးဌာနကပြောဆိုပြီးတော့အစ္စရေးရဲ့စစ်ဆင်ရေးတွေအတွင်းမှာတေဆုံးသူဟာ2400ထက်မနည်းရှိလာနေတယ်။ပြီးတော့လည်းဒဏ်ရာရသူပေါင်းကလည်း6000ကျော်ရှိနေတဲ့အကြောင်းတင်လာနေမှာပြောပါရယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့ကဟာမတ်စ်တွေအစ္စရေးကိုဝင်ရောက်တိုက်ခိုက်လို့လူပေါင်း1200တေဆုံးခဲ့ရပြီးတော့240ဖမ်းဆီးခေါ်ဆောင်ခဲ့ရတဲ့ဖြစ်ရပ်ပြီးမှပဲအစ္စရေးကဟာမတ်စ်ချေမှုန်းရေးစစ်ဆင်မှုတွေကိုစတင်ခဲ့တာပါ။လူတောင်းချီတေဆုံးခဲ့ရတာဖြစ်ပြီးတော့ဂါဇာမှာပြစ်ခတ်မှုတွေအတွင်းရက်စဲဖို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဖန်နီဝေါင်းကလည်းတင်းလာနေကတောင်းဆိုထားပါတယ်ရှင်
။ယူကရိန်းကိုရုရှားတို့ကျူးကျော်ခဲ့တဲ့နှစ်နှစ်နီးပါးကာလအတွင်းမှာစစ်ဘေးဒဏ်ကြောင့်အိုးအိမ်ဆုံးခွာခဲ့ရတဲ့ယူကရိန်းနိုင်ငံပြည်တွင်းပြည်ပဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ 4.1 ဘီလီယံဝိုင်းဝန်းကူညီပေးကြဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။မကြသေးခင်တုန်းကရုရှားတို့ဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်လာတဲ့အတွက်အရက်သားတွေဘေးဒုက္ခရောက်ရတာထိခိုက်ပျက်စီးမှုတွေပိုးပြီးတော့ဆိုးလာတာကိုကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့နဲ့ဒုက္ခသည်အေဂျင်စီအဖွဲ့အစည်းတစ်ခုကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ရာသီဥတုအေးခဲလွန်းနဲ့ဆောင်းရာသီအတွင်းမှာအကူအညီတွေအရေးပေါ်ပေးဖို့လိုတယ်ဆိုတာကိုလည်းနိုင်ငံတကာကတိုက်တွန်းထားပါတယ်။ထောင်တောင်းချီတဲ့အရက်သားတွေဟာအခြေခံလိုအပ်ချက်တွေမရှိဘဲစစ်မြေပြင်မှာကြောက်ရွံ့ပြီးတော့စိတ်ဒဏ်ရာတွေခံစားနေရကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုထားပါတယ်ဒီတော့တွင်မှာပဲမနေ့တုန်းကရုရှားကျူးကျော်စစ်အဆုံးသတ်ရေးယူကရိန်းဘက်ကတောင်းဆိုတဲ့အချက်ဆက်ချက်ပါတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုနိုင်ငံပေါင်း83နိုင်ငံကအမျိုးသားလုံခြုံရေးအကြံပေးတွေကဆွစ်ဇာလန်နိုင်ငံ Davos မြို့မှာကမ္ဘာစီးပွားရေးဖိုရမ်မကျင်းပခင်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ယူကရိန်းနယ်ကရုရှားတို့အပြီးသက်ရုပ်သိမ်းရေးယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီးရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုဒါစရုပ်တာအချိန်မြောက်နိုင်ငံတကာအမျိုးသားလုံခြုံရေးအကြံပေးတွေဆွေးနွေးကြတာပါယင်းနည်းမြောက်မှုအခွင့်အလမ်းတွေအတွက်စီးပွားရေးထွန်းသစ္စာနိုင်ငံတွေဖွဲ့စည်းထားတဲ့ BRICS အဖွဲ့မှပါတဲ့ Brazil, India, Saudi Arabia နဲ့တောင်အာဖရိကနိုင်ငံတို့ပါဝင်တက်ရောက်ပေမဲ့တရုတ်ဘက်ကတော့ကိုယ်စားလှယ်တက်ရောက်ခြင်းမရှိပါဘူးရှင်
ยุคเก่าแข็งไต้หวันตำราไลน์เชนตีกาไต้หวันกูอเมริกันก็สับปีเท่ากันไม่รู้เหนียวเลยเนี่ยเจ้าอเมริกันจีนเนี่ยยาชีฮาวนี่กูจะเล่าให้กูดีกันนี่เป็นเปล่าไรไปไต้หวันเนี่ยตำรายุคเก่าไปมาและสิอาณาญาดิโมแครติกตัวเตยปาร์ตี้กูจะเล่าไลน์ในยาบีเนาะในยาจามาอเมริกันมีดาลงจงยี่จัมปีฮาวสตีเฟนเฮดลีย์เนี่ยตั้งชาอเมริกันยาชีฮาวนู่ไต้หวันกูไล่ออกมาอ่ะคุณรู้เปล่าไรตาบ้าไต้หวันยี่เล่าจามา สุดเลยจังหวะเลยไล่เงาเปลี่ยวไปเลยอเมริกันตำรวจจูบไปเนี่ยเลยไต้หวันกูเท่ากันจังปีละตาเรนี่เนี่ยลดตัวกูสเลยพอยต์พอยกูเซลฟูซีเซนท่าจังอเมริกันจีนยาชิดูกับปีเกเรตินเดปะกับเปลี่ยวไปเลยเสนีนี่กับไต้หวันยุคเก่าไปตัวกูเปลี่ยวมือเนี่ยโอ้โชยเตจังซีบซีบวายพีอาร์เป็นนี่เดียวนั่งเงี้ยเนี่ยเต็มมือตัวละมากูอเมริกันสุยากาสุยนี่ไปเลยเดียวสุยากาโรยุคเก่าไปยาเลยฮะไต้หวันลูรูอเมียสุยเดบอร์รากูเทียนเชมิชิบูลูเปลี่ยวสุดท
ဟိုင်ပါဆိုနစ်ထိပ်ဖူးတက်လောင်စာခဲသုံးတာလက်ပြမဇိုင်းဒုံစံတပ်ပစ်ခတ်ခဲ့ကြောင်းဒီကနေ့ပဲအတည်ပြုလိုက်ပါတယ်ဒေတာရင်းကအမေရိကန်ပြတ်မှတ်တွေကိုတိုက်ခိုက်နိုင်မဲ့ထောက်လန်းမှုခတ်ခဲတဲ့အစ်မြင့်လက်နက်တွေထုတ်လုပ်နိုင်အောင်မြောက်ကိုရီးယားဘက်ကကြိုးပမ်းနေတာပါဒီနှစ်2024ခုနှစ်မှာမြောက်ကိုရီးယားရဲ့ပထမဆုံးပယ်ထိန်တက် မဇိုင်းဒုံစံတပ်မှုကိုထောက်လန်းသိရှိရကြောင်းတောင်ကိုရီးယားနိုင်ငံပိုင်သတင်းဌာနကဒီစံတပ်မှုသတင်းကိုကြေညာခဲ့တာဖြစ်ပါတယ်။လောင်စာခဲသုံးတာလက်ပစ်ပယ်ထိန်တက်မဇိုင်းဒုံအတွက်အင်ဂျင်ဆက်တွေကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့ကြောင်းမြောက်ကိုရီးယားကကြေညာပြီးနှစ်လကြာမှာပဲဒီစံတပ်မှုကိုလုပ်ဆောင်ခဲ့တာဖြစ်ပါတယ်။လောင်စာခဲသုံးမဇိုင်းဒုံအင်ဂျင်နီရဲ့စွမ်းရည်ဆောင ဒီကနေ့မှာလေကြောင်းကနေတိုက်ထုတ်လုပ်မှုပုံမှန်လုပ်ငန်းစဉ်သာဖြစ်တာကြောင့်အိမ်နီးချင်းနိုင်ငံရဲ့လုံခြုံရေးကိုထိခိုက်မှုမရှိဘူးဆိုပြီးတော့ပြောဆိုထားပါတယ်ရှင်။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00-10:00 လိုင်းဒိုမီတာ 19kHz 15953ည လိုင်းဒိုမီတာ 25kHz 11803ည လိုင်းဒိုမီတာ 32kHz 9335 တို့အပြင်စနေတနင်္ဂနွေမှာ လိုင်းလံမီတာ 190kHz 1505 တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာညာ VOA ရဲ့ထိတ်တန့်ရောင်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင် ရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းနဲ့ကုန်းကျဲမြို့တွေအပါအဝင်ကိုကန့်ဒေသမှာအာဏာသိမ်းစစ်ကောင်စီကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်အားလုံးကိုဖျက်သိမ်းလိုက်ကြောင်း MNDAA ကိုကန့်အဖွဲ့ကဇန်နဝါရီလ14ရက်နေ့ကကြေညာခဲ့ပါတယ်စစ်ကောင်စီနဲ့စစ်ကောင်စီရဲ့အလို့ကျလက်အောက်ခံအုပ်ချုပ်ရေးအဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလတည်းထုတ်ပြန်ခဲ့တဲ့အမိန့်ကြေညာချက်နဲ့စစ်အုပ်ချုပ်ရေးအမိန့်အားလုံးကိုပယ်ဖျက်လိုက်တာဖြစ်ပြီးတော့အရင်ကရှိခဲ့တဲ့ဥပဒေတွေကိုအပြည့်အဝပြန်လည်ကျင့်သုံးကြောင်းနဲ့မရှင်းလင်းတာရှိရင်သက်ဆိုင်ရာဒေသန္တရအုပ်ချု စစ်ကောင်စီတပ်စခန်းတွေနဲ့မြို့နယ်ဒေသအများအပြားကိုတိုက်ခိုက်သိမ်းယူတာတွေလုပ်ပြီးတဲ့နောက်ပိုင်းမကြခင်မှာပဲစစ်ကောင်စီဘက်ကစစ်အုပ်ချုပ်ရေးကိုကြေညာခဲ့တာပါ။ဒါပေမဲ့ဒီအမိန့်တွေအားလုံးအကျုံးမဝင်တော့ဘူးလို့ MNDAA ကထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေတဲ့ရွှေပြောင်းဝင်ရောက်သူတွေရဲ့အရေးကင်တွယ်တဲ့နေရာမှာမျက်မျှတက်တက်ကင်တွယ်ဖို့လိုသလိုအရင်းခံပြဿနာကိုလည်းနားလည်ဖို့လိုတဲ့အကြောင်းထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးဆီဟာဆက်ဖွန်ကကရန်ကပြောဆိုတာကိုဒီကနေ့ထုတ်တဲ့ Bangkok Post သတင်းစာမှာရေးသားဖော်ပြပါရယ်။ရွှေပြောင်းဝင်ရောက်လာတဲ့သူတွေဟာစီးပွားရေးအကျပ်တဲကြောင့်အနောက်စစ်နဲ့နှိမ်မနှိမ့်ဆက်မှုတွေကြောင့်ဘေးလွရာကိုထွက်ပြေးရင်းနဲ့ထိုင်းနိုင်ငံဘက်ကိုရောက်လာတဲ့သူတွေဖြစ်ကြောင်းထိုင်းနိုင်ငံစီးပွားရေးအတွက်အထောက်အပံ့ဖြစ်စေသလိုထိုင်းလူမှုအဖွဲ့အစည်းတွေရဲ့အစိတ်ပိုင်းလည်းဖြစ်ပါတယ်လို့ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြီးခဲ့တဲ့ရက်ပိုင်းကပဲကုလသမဂ္ဂရဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာ IOM အဖွဲ့ကြီးနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနတို့ပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတရားမဝင်ရွှေပြောင်းသူတွေရဲ့အရေးနဲ့အတူအမျိုးသားလုံခြုံရေးစီးပွားရေးအကျပ်အတည်းနဲ့လူခွေချိုးဖောက်မှုတွေဆက်နွယ်မှုရှိတယ်ဆိုတာကိုလည်းသူကသတိပေးပါတယ်။ထိုင်းနိုင်ငံဟာ1980ပြည့်နှစ်တုန်းကကမ္ဘောဒီးယားပြည်တွင်းစစ်ကာလအိုးအိမ်ဆွန့်ခွာထွက်ပြေးလာသူကမ္ဘောဒီးယားနိုင်ငံသား3သိန်းလောက်ကိုလက်ခံခဲ့တယ်လို့မြန်မာနိုင်ငံဘက်ခြမ်းကပြည်ပခတွေကြားကတန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုလည်းခေတ်အဆက်ဆက်အင်ရှင်ဖြစ်နေလက်ခံလာတဲ့နိုင်ငံလေးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲရိုဟင်ညာဒုက္ခသည်တွေတခြားနိုင်ငံကိုသွားဖို့ထိုင်းကိုလမ်းခူးလက်ဖြစ်နေလဲတုံးနေတာတွေရှိပါတယ်လို့ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။
အမေရိကန်နိုင်ငံအနှံ့မှာအန္တရာယ်များလာတဲ့စောင်းမုန်တိုင်းဒဏ်နဲ့ရင်ဆိုင်နေရပါတယ်။တချို့နေရာတွေမှာဆိုရင်ရေခဲမက်အောက်စံချိန်တင်အောင်အေးခဲနေတာပါ။ရာသီဥတုဆိုးဝါးလွန်းတဲ့အတွက်ကြောင့်အမေရိကန်ဘောလုံးချန်ပီယံလူပွဲ NFL ပွဲစဉ်တွေနဲ့ Republican Party တွင်သမ္မတလောင်းရွေးပွဲတွေကိုပါထိခိုက်မဲ့အလားအလာတွေရှိနေပါတယ်။မုန်တိုင်းနဲ့အတူပါလာတဲ့လေအေးတွေတိုက်ခိုက်တဲ့အတွက်ကြောင့်မို့လို့ Northern Rockies ဒေသက Kansas ပြည်နယ်မြောက်ပိုင်းတစ်လျှောက်ရေခဲမက်အောက်34 degree Celsius ထိရောက်နိုင်တယ်လို့လည်းအမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ် Republican Party တွင်မှသမ္မတလောင်းရွေးပွဲကျင်းပမယ့် Iowa ပြည်နယ်မှာလည်းရာသီဥတုကပြင်းထန်နေတာပါ။စောင်းမုန်တိုင်းကြောင့်အနည်းဆုံးလူ4ဦးသေဆုံးခဲ့ပြီးတော့အနောက်မြောက်ဘက်ဒေသမှာလူပေါင်းထောင်ပေါင်းချီလျှက်စစ်မှုတွေမရဘဲဖြစ်နေပါတယ်။တောင်ပိုင်းဒေသမှာလည်းနှင်းမုန်တိုင်းကျနေပြီးတော့အရှေ့မြောက်ဘက်ဒေသမှာလည်းမုန်တိုင်းတန်အပြင်းထန်ခံနေရပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့မှာကျင်းပဖို့စီစဉ်ထားတဲ့ Pittsburgh Steelers နဲ့ Buffalo Bills American ဘောလုံးပွဲစဉ်ကိုလည်းတနင်္ဂနွေနေ့အစားဒီကနေ့တနင်္လာနေ့ကိုရွှေ့ထားရပါတယ်။လေအေးတိုက်ခိုက်မှုတွေကြောင့် Montana နဲ့ Dakota ပြည်နယ်တွေမှာရေခဲမက်အောက်45 degree Celsius ထိရောက်နေပါတယ်။ Rockies ဒေသတွေက Ohio ပြည်နယ်တွေမှာလည်းပုံမှန်အချိန်ကထက်25ကနေ40 degree လောက်ကျဆင်းနေတာပါ။အေးဒက်လွန်ကဲနေတဲ့ Texas ပြည်နယ်မှာတော့လျှက်စစ်တံအားကိုခြွေတာကြဖို့ပြည်နယ်အစိုးရကဒီကနေ့ပဲတိုက်တွန်းထားပါတယ်ရှင်။
ဒီကနေ့ဇန်နဝါရီလ15ရက်နေ့တနင်္လာနေ့ကတော့အမေရိကန်ပြည်ထောင်စုမှာပြည်သူ့အခွင့်အရေးခေါင်းဆောင်မာတင်လူသာကင်းဂျူနီယာကိုဂုဏ်ပြုတဲ့နိုင်ငံတော်အားလတ်ရက်နေ့ဖြစ်ပါတယ်။ဒီနေ့မှာပဲနိုင်ငံတော်အထိမ်းအမှတ်စုဝေးချီတက်ပွဲတွေဆုတောင်းပွဲတွေကျင်းပတာရက်ရွာအကျိုးပြုပရဟိတအလုပ်တွေမှာစုဝေးလှူအားပေးပါဝင်ကြတဲ့အထင်ကရသမိုင်းဝင်တွေလည်းဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဖလာဒဲဗီးယားမြို့ကိုသွားရောက်ပြီးတော့ငတ်မှုခေါင်းပါမှုရှော့ချရေးအဖွဲ့တစ်ခုမှလှူအားပေးနေပါတယ်။ဒုသမ္မတကမလာဟဲရစ်ကတော့တောင်ကယ်ရိုလိုင်းနားပြည်နယ်မှာရောက်နေပြီးတော့ဒီကနေ့မိကွန်းပြောကြားဖို့ဖြစ်ပါတယ်။အခြေခံလွတ်လပ်ခွင့်နောက်တိုက်ခိုက်ခံရတာတွေကိုစန့်ကျင်ပြီးတော့တရားမျှတမှုအတွက်ဆက်ပြီးတော့တိုက်ပွဲဝင်ကြဖို့ဒီအတွက်ကိုယ့်ရဲ့အသံတွေကိုအမြဲတမ်းထုတ်ဖော်နေဖို့ဒုသမ္မတကအမေရိကန်နိုင်ငံသားတွေကိုအားပေးစကားပြောကြားမှာဖြစ်တယ်လို့သမ္မတအင်ဖြူတော်ကပြောပါတယ်1950ပြည့်နှစ်နဲ့1960ပြည့်လွန်နှစ်ကာလတွေမှာလူမဲတွေအတွက်ဒန်းတူအခွင့်အရေးနဲ့မဲပေးပိုင်ခွင့်ရရှိစေဖို့တောင်ပိုင်းဒေသလူမျိုးရေးခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးအကြမ်းမဖက်ဆန့်ကျင်ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူပြည်သူ့အခွင့်အရေးခေါင်းဆောင်မာတင်လူသာကင်းကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်နှစ်တိုင်းဇန်နဝါရီလတတိယပတ်ရက်တနင်္လာနေ့ကိုမာတင်လူသာကင်းဂျူနီယာနေ့နိုင်ငံလုံးဆိုင်ရာလှူအားပေးနေ့ဖြစ်နေသတ်မှတ်ပြီးတော့ကျင်းပလာခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့စစ်ကောင်စီတပ်စခန်းအများအပြားကိုသိမ်းပိုက်လိုက်နိုင်တယ်လို့အေးရခိုင်တပ်တော်ကကြေညာလိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်စီးရီးတင်မာမှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာစစ်ကောင်စီရဲ့တပ်စခန်းအများအပြားကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့ကြောင်းအေးရခိုင်တပ်တော်ကကြေညာလိုက်ပါတယ်ချင်းပြည်နယ်ပလောဝဒေသကိုလည်းထိန်းချုပ်ထားနိုင်ပြီဆိုတာကိုအေးဘက်ကပြောဆိုထားပါတယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။ရခိုင်နောက်ပိုင်းကြောက်တော်မြောက်ဦးမင်းများနဲ့ရသေးတောင်မြို့နယ်တွေမှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားဒီရက်ပိုင်းတိုက်ပွဲတွေပုံမှုပြင်းထန်နေတယ်လို့စစ်ကောင်စီတပ်စခန်းတွေနဲ့ဗျူဟာကုန်းတွေကိုရပိုင်းအတွင်းထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်ထားနိုင်တယ်လို့ပလောဝမြို့နယ်တစ်ခုလုံးကိုသိမ်းပိုက်ထားပြီးဖြစ်တယ်လို့အေးအေးရခိုင်တပ်တော်ကသတင်းထုတ်ပြန်ထားပါတယ်။ကြောက်တော်မြို့နယ်မှာဆိုရင်လည်းစစ်ကောင်စီရဲ့အကြီးဆုံးဗျူဟာကုန်းတွေဖြစ်တဲ့မိဝဗျူဟာကုန်းအပါအဝင်တခြားသောတောင်ရှိဗျူဟာကုန်း၊နမတာဗျူဟာကုန်းနဲ့တပ်စခန်းတော်တော်များများကိုလက်ရှိသိမ်းပိုက်ထားပြီးဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာတော့ကြောက်တော်မြို့နယ်မှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့နေရောညပါပစ်ခတ်နေရတဲ့ကြောင့်ဒေသခံတွေအခက်ကြုံနေရတယ်လို့ကြောက်တော်မြို့နယ်ဘူပေါင်းကျေးရွာသားတူကပြောပါတယ်
ကျွန်တော်တို့ရွာကကြားထင်းမှရှိနေတယ်ဆိုတော့ဟိုရွာကိုလင်းလာကြီးတွေကဟိုတလုံးပြေးလိုက်ပြီဆိုရင်ဒီစစ်ကောင်စီဘက်ကပြေးလိုက်ပြီဆိုလို့ရှိရင်အိမ်လေးခါတော့တယ်လို့ခူးတို့ခင်စားတော့အိမ်လေးမပြောတော့ဘူးလေဘလုံးမလုံးချင်တယ်လို့ကျွန်တော်တို့မခံစားရပါဘူးကျွန်တော်တို့ကြားတော့မကြောက်ဘူးပေါ့ဘူးဒီလိုလင်းလာကြီးတွေကိုဖြစ်တယ်ဟိုတစ်ဆင်းတစ်ဆင်းလေးပောက်တာတွေလေးကျွန်တော်တို့မြင်သေးရပါတယ်ကျွန်တော်တို့တအားကြောင်းနေကြပါပြီဒီမှာကျွန်တော်တို့ဆိုယောက်ျားသားမလို့တော်ပါသေးတယ်ဒီတကြီးတွေဘက်နေတော်ကလေးတွေဆိုရင်တအားကြောက်ပြီးတော့အိမ်မတော်ပြီးလဲပြီးတော့ငိုတာတွေတအားရှိပါတယ်လို့မျိုးတွေ
အခုလိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အရက်သားထိခိုက်ဒေဆုံးတာတွေနဲ့နေအိမ်တွေမီးလောင်ပျက်စီးတာတွေကြောင့်ကြောက်တော်မျိုးနဲ့အတွင်းကဒေသခံတော်တော်များများဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ
်ဒီအခုဆိုရင်ကျွန်တော်တို့ဒီကြောက်တော်ကြောင့်ねအပေါ်ကားမှာရှိတဲ့ ဟိုပြည်သူတွေအနေနဲ့ဟိုကျွန်တော်တို့တော်တော်များများကိုစိတ်ဆောင်ပြီးနေရတဲ့အနေအထားရှိပါတယ်။ဒါပြလို့ဆိုတော့လင်းနာကြီးကဗေနီယာကိုကြားမဲ့ဆိုတာကဘယ်သူမှမခင်မဲ့နိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့။ကျွန်တော်တို့ရွာသားတွေဆိုလို့ရှိရင်ဟိုတစ်ဖက်ကမှကြီးတဲ့ဆိုသူရီဆောင်လို့ခေါ်တဲ့ဒီဟိုသပိုသားတို့ရွေးချောင်းတို့အဲ့ဒီမှာပြီးတော့ဒီလမုံသားတို့လက်ခုပ်ပြင်းရင်တို့အဲ့အဲ့ဒီဘက်တွေကိုကျွန်တော်တို့ဒီစိတ်ဆောင်နေရတာတွေရှိပါတယ်။အဲမျိုးဆိုလေအပေါင်းအားဆိုရင်တော့ဒါကလုံးလို့လို့ပဲဘယ်သူမှမရှိဘူး။
ဒါအပြင်ပေါက်တော်မျိုးနယ်မှာလည်းတိုက်ပွဲတွေခုချိန်ထိဆက်လက်ရှိနေပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်မှုတွေနေတိုင်းလိုလိုပြုလုပ်နေတယ်လို့လက်နက်ကြီးတွေနဲ့အစမပြတ်ပစ်ခတ်နေတာတွေရှိနေသေးတယ်လို့ပေါက်တော်ဒေသခံတူဦးကပြောပါတယ
်။ဒီညီမတို့နေတဲ့ဖက်မှာကြတော့လေတိုက်ပွဲကတိုက်ပွဲကြားထဲမှာနေရဆိုတဲ့ပုံစံဖြစ်နေပေါ့နော်။ညီမတို့ကနေရာတိုင်းရန်လည်းမီဒီယာနေထားဆိုတော့ပုံငါကျုံတို့ဖက်ကပြင်နေကြတယ်၊မင်းကြားချစ်ချစ်ဖြစ်နေကြတယ်၊တော့တော့ပြင်နေကြတယ်ဆိုတော့နေထားမှရှိပေါ့နော်။ဆိုတော့ဒီနေတိုင်းအမျိုးအကြက်လုံးကြီးညရောညရောပြည်မီစစ်တဲ့အရှင်ဆိုရင်ဒီလူတွေကဘုံသွင်းမှအရင်နေရတဲ့အမျိုးရှိနေသားရှိပေါ့နော်ဆိုတော့ဘာလို့ပါဖြစ်လဲဆိုတော့မိသားအမျိုးပြည်နေတဲ့ခါကျတော့ညီတွေပါတွေကထိတ်နေပေါ့အမျိုးလောက်တယ်ဆိုဒီကျဲမာကြီးအပိုင်းကလည်းအဲ့လိုမျိုးဒီခေါင်းတွေပါတွေမူးကမူးတဲ့အရှင်နေတာဖြစ်တယ်ပေါ့နော်ကောဟုတ်ကဲ့
ဒါအပြင်ရသေးတော်မျိုးနဲ့မင်းပြမျိုးနယ်တွေမှာလည်းစစ်ကောင်စီနဲ့အေးအေးတက်ကြနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့လက်နက်ကြီးပစ်ခတ်တာတွေကြောင့်နေအိမ်တွေမီးလောင်ပျက်စီးတာတွေလည်းရှိနေတာပါရသေးတော်မျိုးနယ်ကစစ်ကောင်စီအထိုင်ချဗျူဟာကုန်းဖြစ်တဲ့ရီဇိုးချောင်းဗျူဟာကုန်းကိုလည်းမနေ့ကတိမ့်ပိုက်ရရှိခဲ့တယ်လို့မြောက်ဦးမျိုးနယ်လင်းမွေတောင်စခန်းကိုလည်းမနေ့ကတိမ့်ပိုက်လိုက်နိုင်တယ်လို့အေးအေးထုတ်ပြန်ကြမှာဖော်ပြထားပါတယ်အေးအေးရခိုင်တပ်တော်အနေနဲ့စစ်ကောင်စီတပ်စခန်းတစ်ခုချင်းစီကိုထိုးစစ်ဆင်တိုက်ခိုက်နေတာအခုဆိုရင်စစ်ကောင်စီတပ်စခန်းရာနဲ့ချီပြီးတိမ့်ပိုက်ထားနိုင်တယ်လို့ပလောမျိုးနယ်တစ်ခုလုံးကိုလည်းအေးအေးရခိုင်တပ်တော်ကတိမ့်ပိုက်လိုက်တာပါ။ဒါ့အပြင်စခန်းသိမ်းတိုက်ပွဲတွေမှာထွက်ပြေးလွတ်မြောက်သွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းတိုက်ခိုက်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါရခင်ဗျာ
။ဒါကတော့စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကစစ်ကောင်စီတပ်စခန်းအများပြားကိုတိမ့်ပိုက်ထိန်းချုပ်နိုင်လိုက်ပြီဖြစ်ကြောင်းအေးရခိုင်တပ်တော်ကကြေညာလိုက်တဲ့သတင်းကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါရရှင်။မကြခင်မှာတော့စစ်ကောင်စီဘက်ကစစ်စင်ရေးစင်တဲ့အတွက်လောင်းလုံဒေသခံထောင်နဲ့ချီပြီးတော့တိမ့်ဆောင်နေရတဲ့အခြေအနေကိုတင်ပြပေးကြပါရစေ။အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ KIA တို့ကြားမှာစစ်ရေးတင်းမာနေတဲ့အခြေအနေကိုတင်ပြပေးမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နန်းဖက်ကမှာစစ်ကောင်စီတပ်နဲ့ KIA တပ်တွေကြားမှာတိုက်ပွဲကဆက်ပြီးတော့ပြင်းထန်နေပါဗျ။ဒီလိုတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မြို့ကန်အများပြားကဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တို့ကြားမှာယာယီအပြစ်ရက်စဲပြီးတဲ့နောက်ဒီအပိုင်းတွင်းမှာတိုက်ပွဲအသင့်အတင့်ငြိမ်သက်လာတဲ့ဒေသတွေမှာတော့နေရက်ပြန်တဲ့ဒေသခံတချို့ရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင်။
စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေကြားယာယီအပြစ်ရဖို့ဒီလ17ရက်နေ့ကသဘောတူခဲ့တာပါဒီလိုသဘောတူပြီးတဲ့နောက်စစ်ကောင်စီဘက်ကကြောက်မဲမြို့နယ်ကတရနလီစခန်းကိုတိုက်ခိုက်တာနဲ့အခြားဒေသတွေမှာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပေမဲ့14ရက်နေ့မှာတော့တိုက်ပွဲတွေငြိမ်သက်ခဲ့ပါတယ်ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့ညီနောင်မဟာမိတ်အကြားတိုက်ပွဲတွေငြိမ်သက်ခဲ့ပေမဲ့ကွတ်ခိုင်မြို့နယ်နန်းဖက်ကမှာတော့စစ်ကောင်စီနဲ့ KIA အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်းစစ်ရှောင်နေသူနန်းဖက်ကဒေသခံတအူးက VOA ကိုပြောပါတယ်
အားလုံးလည်းမရှိဘူး။ညီမညလာပါချစ်တယ်။ဒီကောင်နဲ့တိုက်လို့ကျွန်တော်တို့ရက်ကော၃၆ရက်ကနာအုံနေတော်နေတာပြည့်စုံတယ်။ရက်ကလေးကတော့နည်းနည်းလေးပဲ။ဒါကြမ်းတော့ကျွန်တော်တောင်းတလာကြံနေကြတာကိုမရှိပါဘူး။အကောင်ကဒီအဲ့ဒီမက်ကာဝင်ပြင်ပြေးရသွားတယ်ပေါ့။ဒါကြမ်းကဟောင်းနေလို့အမျိုးတွေမက်ကာရဲ့တဝန်းကျင်ကဖုံးချမ်းပြီးဟောင်းမျိုးတွေအမျိုးတွေရှောင်းကုန်တာ
။နောက်ဘက်ကမှတိုက်ပွဲတွေဟာပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကစတင်ဖြစ်ပွားခဲ့တာပါ။လောလောဆယ်မှာစစ်ကောင်စီရဲ့ခလာရ123တက်စခန်းကိုKIA ကထိုးစစ်ဆင်တိုက်ခတ်နေတာဖြစ်ကြောင်းတိုက်ပွဲစတင်ပြီးနောက်ဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်ခဲ့ပြီးတော့တခါတရံမှသာဖုန်းခေါ်လို့ရကြောင်းနန်းဖက်ကဒေသခံကပြောပါရယ် KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကလက်ရှိမှာနန်းဖက်ကဘက်ကသူတို့တပ်ဖွဲ့တွေနဲ့ဆက်သွယ်လို့မရတာကြောင်းအခြေအနေအသေးစိတ်မသိရသေးကြောင်းပြောပါရယ
်ကျွန်တော်တို့စီမားတရားဝင်တော့မှအကြောင်းကြားတာမရှိဘူးခဗျာကျွန်တော်လည်းဆက်သွယ်တဲ့လမ်းကြောင်းကလည်းအခက်အခဲတွေရှိနေတာကျွန်တော်တို့တစ်ဆိုင်ရာရှေ့တန်းအဖွဲ့ဒီလည်းဘာမှပြေဝင်ကြောင်းကြတာမရှိဘူးခင
်ဗျ။ရှမ်းမြောက်ဒေသအခြေစိုက်တအံ့အမျိုးသမီးဖွဲ့ TWO ရဲ့တာဝန်ရှိသူတဦးကတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေကြားယာယီအပြစ်ရက်ပြီးတဲ့နောက်ဒီတရက်နှစ်ရက်မှာတိုက်ပွဲတွေနေရာတော်တော်များများမှာငြိမ်သက်လာကြောင်းပြောပါတယ
်။ဟုတ်ဟုတ်။တရက်ဘလောက်ကလောလောဆယ်တော့တိုက်ပွဲကအပန်တွေပါတယ်နေထားတော့နည်းနည်းငြိမ်သက်နေတာတော့တွေ့ရပါဘောနော်ဒီနေ့ရက်၃ရက်မှာကြတော့အပန်မှတော့မကြားရဘူး။သူပဲလေဒီလေရင်ရဲ့သွာလာမှုတွေလှူရှာမှုတွေကတော့ဆက်ရှိနေတာတော့တွေ့ရ
ဒီလနဲ့ကြည့်တဲ့အနေထားကလည်းကိုခိုင်တဲ့ပကပဲမှာတော့တကယ်စက်ဖြစ်နေသေးတယ်ဒါပေမဲ့ကျန်တဲ့မြို့နယ်တွေကတော့လောလောဆယ်တော့ခိုင်ရင်ကတဲ့အနေထားတော့တွေ့ရတဲ့ဒီတဲ့မြေမှာပေါ့နော်နောက်ပတ်အပြည့်ရပြီးတဲ့နောက်ပိုင်းမှာတီအန်အယ်လီထိန်းချုပ်ထားတဲ့မြို့တွေစီမှာတော့တင်းဆောင်နေတဲ့ဒေသခံတော်များများပြန်လည်ဝင်ရောက်လာတယ်လို့လည်းသိရကြောင်းအခုလိုဆက်ပြောပါရစေ
ဒီမှာတို့ဒီသွားလာနေတဲ့ဧရိယာတွေဒီမြို့တွေထဲမှာဆိုရင်တော့ဆီရတာကတော့တော်တော်များများတွေတော့ပြန်လာကြတာတော့တွေ့ရတယ်အဲအနေချင်းလောက်ပဲပြန်မှာပေါ့နော်တချို့ကြတော့ဟိုစိုက်ပွဲမဖြစ်ခင်ကတည်းကနေဝေးတဲ့နေရာမှာထူချောင်းတာတွေရှိတယ်လို့ဖြစ်နေတဲ့အတော်တွင်းမှာချောင်းသွားတဲ့လူတွေလည်းရှိတဲ့ခါကြတော့အခုကဖြစ်နေရပြင်းနေနေဆိုပေမဲ့လည်းနည်းနည်းအဝေးရောက်သွားတဲ့လူတွေကပြန်လာခိုးက လမ်းကြောင်းအရာအစီအရင်လေးဒီလမ်းပတ်သက်ရေးကလမ်းပေါက်တယ်ဆိုပေမဲ့ခီးပိတ်ရတဲ့အမျိုးအမေထားရှိတဲ့အခါကျတော့ပြန်မလာနိုင်သေးတာလေးကိုတွေ့ရတာပေါ့နော်ဒါမှမဟုတ်အခြေတာတော့ပြန်လာကြတာတော့တွေ့ရတယ်ပုံမှန်စတင်လည်းပတ်နေတာတော့တွေ့ရတယ်တအားမျိုးသမီးအဖွဲ့
DWO ကောက်ယူထားတဲ့စည်ရင်းအရရှမ်းမြောက်ဒေသမှာစစ်ရှောင်း IDP 900ကျော်ရှိခဲ့ပြီးတော့လက်ရှိအများစုနေရပြန်နေပေမဲ့တောင်းနဲ့ချီကြန့်ရှိနေစေဖြစ်ကြောင်းနဲ့ ဖုန်းလိုင်းဆက်သွယ်မှုခက်ခဲတာကြောင့်အသေးစိတ်သတင်းအချက်အလက်မကောက်ယူနိုင်သေးကြောင်းလည်းပြောပါရယ်ကုလသမဂ္ဂကတော့2013ခုနှစ်အောက်တိုဘာလမှာမြန်မာပြည်အတွင်းတိုက်ပွဲတွေအရှိန်မြင့်တက်လာပြီးတဲ့နောက်စစ်ဆောင်ဥယျာ6သိန်းခွဲကျော်အထိတိုးမြင့်လာကြောင်းနဲ့မြန်မာနိုင်ငံတော်မှာစစ်ဆောင်ဥယျာဟာနေ့တသမာ6သန်းရှိကြောင်းထုတ်ပြန်ထားပါရယ်လက်ရှိရှမ်းမြောက်ဒေသစီးရေးအခြေအနေကိုမေးမြန်းနိုင ပြထားပြီးတော့တိုက်ပွဲဖြစ်ပွားတဲ့သတင်းထုတ်ပြန်တာမရှိပါဘူးရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာညီနောင်မဟာမိတ်အဖွဲ့ရဲ့စစ်စင်ရေးနောက်ဆက်တွဲစစ်ကောင်စီကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်တွေကိုတော့
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်နန်းဖက်ကမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကင်တပ်KIA တွေကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အခြေအနေကိုကိုစီသူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီဘက်ကစစ်စင်ရေးတွေထိုးစစ်ဆင်နေတဲ့အတွက်လောင်းလုံမှာဒေသခံထောင်နဲ့ချီပြီးတော့တင်းရှောင်နေရတဲ့အခြေအနေကိုတင်ပြပေးချင်ပါတယ် တနင်္လာနေ့တိုင်းဒဝဲခရိုင်မှာမကြသေးခင်တုန်းကစစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကြောင့်ဒေသခံထောင်နဲ့ချီပြီးတော့ထွက်ပြေးတင်းရှောင်နေရတယ်လို့ကာကွယ်ရေးအဖွဲ့ဝင်တွေနဲ့ဒေသခံတွေက VOA ကိုပြောပါတယ်လောင်းလုံမြို့နယ်အတွင်းစစ်ကောင်စီရဲ့စစ်စင်ရေးတွေအတွင်းမှာတော့နေအိမ်အများအပြားမိရှို့ဖျက်ဆီးခံရတာတွေလည်းရှိတယ်လို့ပြောပါတယ်လောင်းလုံဘက်ကအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
ဒဝဲခရိုင်လောင်းလုံမြို့နယ်ကိုပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကတည်းကစစ်ကောင်စီအဖွဲ့တွေရေချောင်းကနေတဆင့်ရောက်လာပြီးဒေသခံ1000ကျော်ဟာကြောက်လန့်ပြီးရွာတွေထဲမှာမနေတော့ပဲထွက်ပြေးနေကြရတယ်လို့လောင်းလုံမြို့နယ်ပြည်သူ့ကာကွယ်ရေးဘော်တို့ကပြောပါတယ်ဒီလောင်းလုံနဲ့မျက်ရှင်မှောင်ဖျားကြားမှရွာတွေတော်တော်များများတော့ရှောင်ပြေးရတယ်ဗျဟုတ်ဒေသခံတော့ဒီတပေါင်းကျော်ပေါ့တပေါင်း ผมจะเอาการยิ่งสิเลยน้องเบี้ยจีบว่ะเออเราดีก็มีอารมณ์ขันเลยอะไรบอกแต่ว่ามีวันเนี่ยไม่เนี่ยเสกว่ามาสิเลยหลังลงมีเนี่ยกูยังอยากจะเสียยาวอะไรสิกองสิจะพูดว่าจงสุดจะเช่ามาสิเลยยาวอะไรสิเว้นบีสนุกอะไรล่ะสิเลยมันนี่ตรงอ่ะเปลี่ยนชุดตัวอะไรรูปแบบอะไรตัวเย็นเนี่ยเสกจะตัวที่เช่าไปแล้วหลังลงวันนี้ไปแล้วจงสุดจะเช่าบอกว่าจงสุดจะเช่าที่สิจะเอาไปทูไปแล้วตัวเย็นนี้ว่าใช่สิจะทูไปแล้ว
โอ้เอาที่ว่าสูริตัวอะไรได้ปุ๊บนั้นพี่นี่มันนี่ยังเสียงว่าเราจะเท่าไหร่ละเสียงว่าเปลี่ยนว่าเลยเปลี่ยนว่าเราไม่เข้าอยู่อ่ะรู้ว่าเออว่าแบบมีเนื้อกูอ่ะดีเยี่ยงเนี่ยเปลี่ยนว่าเปลี่ยนว่าเราเดี๋ยวชาวเวลเดี๋ยวชาวเวลกูอ่ะครับอยู่อะไรมาสิเกาสิเอพอร์รีชินิจัยอยู่อะไรบ้างสิชาวอยู่อะไรตีด่ากันแต่ตอนนั้นชาวเวลจะหาสิชาวนี่แกจะอะไรลูกกูยี่ปีนี่เดี๋ยวตุลีสิกาตีอะไร
แต่เมื่อเด็กเกิดมีเรื่องมาแล้วอยู่อาบ้างเนี่ยที่ด้านการอุ้ยฮะที่จะพูดเรื่องนี้อะไรเนี่ยรู้เลยเปล่าไหมสิ่งของสิ่งอื่นไม่ใช่เราไปไหมอยู่อะไรกูที่ด้านการอารมณ์เปลี่ยนมาเป็นไหนตีบ่าวแต่ช่วงก็รอในมิชูขันอะไรรู้เปลี่ยนเสียเองลงว่าไม่ใช่เราเลยเช่นนี้ยังใส่เนี่ยอะไรบ้างโอ้แต่ช่วงก็รอเปลี่ยนยังเลยอยู่รู้สิ่งไม่ใช่เราหรือว่าขนาดเสียงว่าเราบ้างเนาะเปลี่ยนนี่รู้ยังเลยมีท่าที่จะว่ามีท่าดูเหมือ ထပ်ဆောက်အောင်မယ်ဆိုတဲ့ပုံစံမျိုးတွေရှိတယ်။တချို့ကကြတော့ပြန်နေရမရှိတော့ဘူး။ဟိုအိုးအေးတွေလည်းမရှိတော့ဘူး။အကုန်လုံးမီးရှို့ခါရရတယ်ဆိုတော့အဲ့လိုမျိုးတွေရှိရတာဟုတ်။
စစ်ကြောင်းထိုးကာလအတွင်းမှာအရက်သားနေအိမ်140ဝန်းကျင်မိရှုခံရပြီးအဲ့ဒီတဲကနေအိမ်တရာကျော်ဟာမျောပြင်ကြီးရွာကနေအိမ်တွေဖြစ်တယ်လို့စစ်ရှောင်းတွေကိုကူညီပေးနေတဲ့ဒဝဲခရိုင်တပိတ်ကော်မတီကထုတ်ပြန်ထားပါတယ်။ဒါပြင်စစ်ကြောင်းထိုးချိန်မှာထွက်ပြေးတယ်လို့ဆိုပြီးအောက်ကျဝင်ရွာကအမျိုးသားတဦးကိုလည်းပြစ်တက်ခဲ့တယ်လို့ဒေသတွင်းမီဒီယာတွေမှာဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့တနင်္သာရီတိုင်းလောင်းလုံးမြို့နယ်မှာစစ်ကြောင်းထိုးပြီးဒေသခံနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တာနဲ့ပတ်သက်လို့သတင်းတရထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးရှင်
။ဒါကတော့တနင်္သာရီတိုင်းဒဝဲခရိုင်လောင်းလုံးဘက်မှာစစ်ကောင်စီကစစ်စင်ရေးတွေထိုးစစ်ဆင်နေတဲ့အတွက်နေအိမ်အများအပြားမီးရှို့ဖျက်ဆီးခံရတယ်လို့လောင်းလုံးဒေသခံထောင်နဲ့ချီပြီးတော့တိတ်ဆောင်ထွက်ပြေးနေရတဲ့အခြေအနေတွေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ခွင့်ပြုချက်မရှိဘဲနဲ့မြန်မာနိုင်ငံမှာငွေလွှဲလုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်တို့စစ်ကောင်စီဘက်ကအရေးယူနေတဲ့သတင်းကိုတင်ပြပေးကြပါမယ်။ခွင့်ပြုချက်လိုင်စင်မရှိဘဲနဲ့ငွေလွှဲလုပ်ငန်းကိုလုပ်ကိုင်နေတဲ့အယောက်100နီးပါးကိုစစ်ဆေးနေပြီးတော့တချို့ကိုအရေးယူနေပါတယ်လို့မြန်မာနိုင်ငံဗဟိုဘဏ်ကသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတကာကအရေးယူတန်းခတ်မှုတွေတိုးမြင့်လာရကနေစီးပွားရေးအကျပ်အတည်းတွေနဲ့ငွေကြေးပြဿနာတွေကြုံနေရချိန်မှာအခုလိုမျိုးနိုင်ငံခြားငွေလဲလှယ်တဲ့လုပ်ငန်းတွေကိုအာဏာပိုင်တွေဘက်ကတင်းကျပ်လာနေတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်
။လိုင်စင်မရှိဘဲငွေလွှဲလုပ်ငန်းလုပ်ကိုင်နေတဲ့ပြည်တွင်းကဟွန်ဒီလုပ်ငန်း69ခုကိုစစ်ဆေးနေပြီးအဲ့ဒီအထက်ကအယောက်20ကိုအရေးယူထားတယ်လို့မြန်မာဗဟိုဘဏ်ကဇန်နဝါရီ12ရက်နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒီဟွန်ဒီလုပ်ငန်းတွေဟာထိုင်းတရုတ်နဲ့မလေးရှားနိုင်ငံကလွှဲပေးလိုက်တဲ့မြန်မာအလုပ်သမားတွေရဲ့လစာငွေကိုပြည်တွင်းမှာကျပ်ငွေနဲ့ပြန်ပြီးလဲလှယ်ရယူခဲ့တယ်လို့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်ပရောက်မြန်မာတွေနေရက်ကိုငွေပြန်လွှဲတဲ့အခါမှာဗဟိုဘဏ်ကနေအတိအမှတ်ပြုပြီးလွှဲကွင်ရထားတဲ့ဘဏ်တွေငွေကြေးအဖွဲ့အစည်းတွေကနေလွှဲပြောင်းပေးဖို့ဗဟိုဘဏ်ကထပ်ပြီးအတိပေးထားပါတယ်။ဒီနီးလန်းတဲ့လစာငွေရဲ့25ရာခိုင်နှုန်းကိုပြည်တွင်းကမိသားစုစီကိုလွှဲပြောင်းပေးရမယ်ဆိုတာကိုအလုတ်အကင်ရှာဖွေရေးအေဂျင်စီတွေနဲ့အလုတ်သမားတွေကထက်သွင်းချုပ်ဆိုရမှာဖြစ်ပါတယ်။ဒါကိုအလုတ်အကင်ရှာဖွေရေးအေဂျင်စီတွေကအဓိကတာဝန်ယူရမှာလို့မြမအလို့သမားရေးရာဌာနရဲ့အရာရှိတဦးက VOA ကိုပြောပါတယ
်ဒီဘာလုတ်ကန်ဆိုင်ရာအေဂျင်စီတွေကတာဝန်ယူပြီးတော့မှဟိုကျွန်တော်တို့လက်ရှိကြီးကြပ်ပေါင်းရတာပေါ့နော်ကျွန်တော်တို့ကအလို့သမားကိုခိုင်းရိုက်ကြီးကြပ်တာတယ်ကျွန်တော်တို့ကအေဂျင်စီကိုပဲအကူအညီထုတ်တာရဲ့ဒီအေဂျင်စီကဒီတာဝန်ယူပြီးတော့လုပ်တဲ့ရွှေကြောင်းပေါ်မှာအလို့သမားနဲ့လိုအပ်တဲ့ဒီကိစ္စစာချုပ်ကတော့သူတို့ချုပ်ပြီးထွက်ဖြစ်ပါတော့
လာစာတဲ့ကနှစ်ရာဂိုင်နှုန်းကိုအခွန်ဆောင်ရမယ်လာစာရဲ့25ရာဂိုင်နှုန်းကိုနေရပြန်ပို့ပေးရမယ်ဆိုတဲ့ကိစ္စဟာလက်တလုံးမှာအငင်းပွားစရာကိစ္စဖြစ်လာကြောင်းထိုင်းချီဆိုင်ရခိုင်အလုပ်သမားများအဖွဲ့ရဲ့ဒါရိုက်တာကိုအောင်အောင်က VOA ကိုပြောပြပါတယ်ထိုင်းကမြန်မာအလုပ်သမားတွေဘန်သွားတဲ့အခါဖြစ်လာတဲ့ဘာသာစကားအခက်အခဲပြီးတော့လွတ်လပ်စွာငွေလွှဲပြောင်းခွင့်အပါအဝင်တခြားအခက်အခဲတွေအများကြီးရှိနေကြောင်းသူကပြောပါတယ
်ဒီပရမတ်စီကောက်တော့တို့ထုတ်ပြန်ကြည့်ရင်ဆေးရာကြီးနေဆိုလို့ရှိရင်တို့ကတော့စင်မရခိုင်တွင်းကိစ္စလို့ငွေပုံငွေလေးကိစ္စပေါ့နောက်တရားမှာငွေလေးပို့ချပေးရမယ်ဆိုတော့အဲ့ဒီဟာတွေကအမြင်နဲ့ခါကြတော့ကေတို့စောင်းထုတ်ပေးတဲ့နေရာတွေကအကျက်ကင်လာတာပေါ့ဒီပြဿနာတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်တို့ရေတိုအနေနဲ့ကတော့လုံနေနေမယ်ရေရှင်မာတို့ထိုင်းနေတာမှာရှိတဲ့အခြေရမဟုတ်တဲ့အစုခွေတွေကလည်းဒီဟာကိုစောင့်ကြည့်နေတယ်ပေါ့ငွေလေးမပို့ရဆိုတာကလူသမားတွေသူ့ရေငွေကိုသူပို့ချင်ပို့မယ်မပို့ချင်မပို့ဘူးလည်းလက်စားစီမှာကုန်ကံကြောင့်ရှိရပေါ့ဒီဥလိနာကျောင်းကကြည့်မယ်ဆိုလို့ရှိရင်ဒါရှုပ်ဖို့မှုတစ်ခုဖြစ်တယ်လူခွေးကကြည့်မယ်ဆိုလို့ရှိရင်လည်းကြောင်းကြီးလည်းလည်းမှုတွေကိုရှုပ်ဖို့မှုတစ်ခုဖြစ်တယ်ပေါ့
ဟွန်ဒီလုပ်ငန်းတွေကိုပြည်တွင်းမှာဖမ်းဆီးနေတယ်လို့ပြည်ပရောက်မြန်မာတွေကအခွန်မဆောင်တဲ့အခါနေရက်ကိုသတ်မှတ်ပမာဏအတိုင်းမလွှဲပြောင်းတဲ့အခါမျိုးမှာတန်ယုံကပတ်စပို့တက်တန်းမတိုးပေးတာအလုပ်သမားကရှောက်လို့မရတာတွေကြုံတွေ့နေရပါတယ်အစိုးရတရက်ကရွှေပြောင်းအလုပ်သမားတွေဘယ်လိုအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လဲဆိုတာနဲ့ပြဿနာရဲ့အရင်အမြစ်ကိုအရင်ကြည့်သင့်ပြီးအခွန်နဲ့ဝင်ငွေအတွက်ဖိအားပေးမလုပ်သင့်ကြောင်းပြည်ပရောက်မြန်မာအဖွဲ့အစည်းတွေကပြောနေကြပါတယ်ခင်ဗျာ
ဒ ဒါကတော့မြန်မာနိုင်ငံမှာခွင့်ပြုချက်လိုင်စင်မရှိဘဲနဲ့ငွေလွှဲလုပ်ကိုင်နေသူအယောက်တရားနီးပါးစစ်ဆေးအရေးယူခံရတဲ့အခြေအနေကိုကိုခေမောင်ဆိုမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်ဒီကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကိုတယ်လီဂရမ်လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA တယ်လီဂရမ်စာမျက်နှာလိပ်စာ.mislash/bemisviewnews မှာ join လုပ်ကိုချိန်ဆက်ရပါရှင်။
မင်္ဂလာညချမ်းပါတော်ရရှင်များရှင်VOA မြန်မာပိုင်းရဲ့2024ခုနှစ်ဇန်နဝါရီလ3ရက်တနင်္လာညကျန်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ညစင်နာရီအထိလှိုင်းဒိုမီတာ19kHz တင်95.9လှိုင်းဒိုမီတာ26kHz တိတိ8.3ကလှိုင်းဒိုမီတာ32kHz ကိုသုံးသုံးငါတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းည ခန္ဓာလူမှုရှုခင်းနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်အကောင်ဆုံးကတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ကလေးငယ်နဲ့အရတားပြည်သူပို့ပြီးတော့မှထိခိုက်သေးဆုံးမှုဖြစ်ရတဲ့အခြေအနေကိုစူးစီးတင်ဆက်ပေးထားပါတယ်။စီရေးပြိပခပြင်းထန်နေတဲ့အချိန်မှာစစ်ကောင်စီဘက်ကမြေပြင်ကနေထိုးစစ်ဆင်တာထက်လက်နက်ကြီးတွေနောက်ပြီးတော့လေကြောင်းကနေပါတိုက်ခိုက်မှုတွေတိုးမြင့်လုပ်ကိုင်လာတဲ့အတွက်ကလေးငယ်အများအပြားအပါအဝင်အရတားပြည်သူတွေတိုက်ဆုံမှုပို့ပြီးတော့တိုးလာနေပါတယ်။ခံပတ်မြို့နယ်မှာဆိုရင်လေကြောင်းထိုးစစ်ဆင်တာကြောင့်ကလေးငယ်အစုလိုက်ပြုံလိုက်အသက်ဆုံးခဲ့ရပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညွန်ဦးကပြောပြပေးပါမယ်ရှင်။
တက်ကအနာသိန်းကာလ၃နှစ်နီးပါးရှိလာချိန်မှာမြန်မာနိုင်ငံအတွက်လက်နက်ကင်ပြပခါတွေရှိန်မြင့်တက်လာသလိုဖြစ်ပွားရာနေရာတွေကလည်းပိုပြီးတော့ကျယ်ပြန့်လာနေပါတယ်။စစ်ကောင်စီကမြေပြင်စစ်စင်ရေးထက်လေကြောင်းအသုံးပြုမှုကိုပိုပြီးတော့တိုးပြီးလှုပ်ဆောင်လာနေတာပါ။အိန္ဒိယမြန်မာနယ်ဆက်ခံပတ်မြို့နယ်တမိုင်းကွာရှိတဲ့ကနန်ရွာကိုဇန်နဝါရီလ9ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့မနက်စောပိုင်းတုန်းကစစ်ကောင်စီကနေပြီးတော့လေကြောင်းတက်ခိုက်တာကြောင့်အရတား18ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီထဲမှာကလေးငယ်9ဦးပါပါတယ်။ကနေရွာမှာရှိတဲ့ခရစ်ယာန်ဘုရားကျောင်းနဲ့စာသင်ကျောင်းကိုပြစ်မှတ်ထားတိုက်ခိုက်ရာကနေပြီးတော့အနီးမှာရှိတဲ့ရပ်သားတွေကိုထိမှန်တာဖြစ်တယ်လို့ဒေသခံပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်။ကနန်ကျွာရဲ့ဒီစာသင်ကျောင်းထပ်တဲ့စာသင်ကျောင်းစာသင်ကျောင်းပေါ့နော်စာသင်ကျောင်းအနောက်ကိုဟိုဒီဟွာပေါ့လေရင်လေကျောင်းကပြစ်သွားတာပေါ့နော်ပေးဆုံးက18ဦးရှင်အခုဒီအတူတူထား18ဦးပေါ့နော်နမ emergency နေနဲ့ဒီထိခိုက်မှာဆေးရုံတင်ထားတာတော့10ဦးလောက်ရှိတယ်အခုဒီမနေ့နဲ့ဆက်ပြီးအခုချိန်ခွဲဆောင်ဝင်နေရလို့ပြောပါရှိတယ်သုံးပါသွားတဲ့အချိန်မှာတော့ကလေးတွေပါရပေါ့နော်ကလေးဟိုကကြပ်ကြလေး4ယောက်နဲ့ကလေး3ယောက်အဲ့တော့ဆက်ဆုံးသွားတဲ့ကလေးလေးကိုပေါ့နော်ဒီလေးလူဒီလူဆို18ဦးမှာပါရရှင်ဟုတ်အခုထိထားတဲ့ဟာတော့ဒါလူလက်ပိုင်းနေရထိထားတာဟုတ်အဲ့ဒီသူဘုံကျဲသွားနေရလူနေရွက်ကွက်ကျောင်းရဲ့အနောက်နောက်တစ်ခုကဟိုဒီအဲဒီကနေဖျားချောင်းပေါ့အဲ့နေရာတင်းငွေနေနေလေကနေနေနေကိုဒီဖျားချောင်းဆင်းတဲ့အချိန်တော့ပေါ့နော်အဲ့လိုအချိန်တော့မှသူဖြစ်သွားတာ
အခုဒီတက်ခိုက်ခါရတဲ့ကနန်ချီရွာကခံပတ်မြို့နဲ့တမိုင်လောက်ကဝေးပြီးတော့ခံပတ်မြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ပြီးတော့ပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေကြတာဖြစ်ပါတယ်စစ်ကောင်စီကတော့ခံပတ်မြို့နဲ့ကနန်ရွာကခရစ်ယာန်ဖျားချောင်းကိုလေကြောင်းကနေပြီးတော့ဘုံကျဲတက်ခိုက်မှုကြောင့်ကလင်းငယ်တွေအပါအဝင်ဒီဇကန်အရတားအများပြားသေဆုံးခဲ့တဲ့ဆိုတဲ့သတင်းဟာသတင်းအမှားဖြစ်တယ်ဆိုပြီးတော့ညှဉ်းဆန်းထားပါတယ်။ဒါပေမဲ့လည်းကလေးငယ်တွေနဲ့တည်ဆုံသူတွေရဲ့ရုပ်လောင်းတွေအဆောင်အပြက်စီးမှတ်တမ်းဓာတ်ပုံတွေဒီလူမှုကွန်ရက်တွေနဲ့ဒေသတွင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်။အမေရိကန်ပြောင်စုကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်တဲ့ Linda Thomas Greenfield ကခံပတ်လီကျောင်းတက်ခိုက်မှုနဲ့ပတ်သက်လို့ဒီဖြစ်ရဟာမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာပြည်သူလူထုကြုံနေရတဲ့ထိတ်လန့်တုန်လှုပ်စရာနောက်ထပ်ဖြစ်ရပ်တစ်ခုဆိုပြီးပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ဘက်မှာလဲဇန်နဝါရီလ10ရက်နေ့ညပိုင်းကစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုကြောင့်အရတားဒီ၄ဦးအ ਨੇ ဆုံးသေဆုံးခဲ့ရတယ်လို့ကိုကံမီဒီယာမှာဖော်ပြထားပါတယ်။စစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုကိုနှစ်အစပိုင်းနဲ့ကဒီမကွေးတိုင်းမြိုင်မြို့နယ်နဲ့ရေစီယိုမြို့နယ်အဆက်မှာလဲကြုံတွေ့ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဒဇယ်မြို့နယ်ကျွန်းလာမြို့အဆက်မှာရှိတဲ့စိန်နန်းကြီးရွာကိုပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့နေ့လယ်ပိုင်းကစစ်တပ်ကနေပြီးတော့တိုက်ပွဲဖြစ်မှုမရှိဘဲနဲ့လေကြောင်းကနေပြီးတော့ဘုံကျဲတက်ခိုက်ခဲ့တာကြောင့်ဒေသခံရတား9ဦးထက်မနည်းတိုက်ဆုံးခဲ့ရတယ်လို့ဒဇယ်မြို့ကန်တွေကပြောပါတယ်။စိန်နန်းကျေးရွာစာသင်ကျောင်းကိုဘုံကျဲတဲ့ချိန်မှာစာသင်ကျောင်းအနီးကနေနေအပေါ်မှာကြောက်ရွံ့ပောက်ကွဲတာလို့ဒဇယ်မြို့ကန်တဦးကပြောပါတယ
်။စိန်နန်းရွာမှာလေကြောင်းတိုက်ခိုက်မှုလို့ ဟောပါဘော2နာရီနဲ့မိနစ်40ဆက်ဝဲရှိမှုဒီတိုင်းပြစ်သွားတာပြစ်တော့အိမ်နှလုံးနေအိမ်နှလုံးကြီးလောင်ပြီးတော့ဟောပါဒီပြည်သူလည်းတော်ထိခိုက်ဒဏ်ရာရလောလောဆယ်ထိတော့သေဆုံးနေလည်းများနေအပြင်းမှာ9ဦးဒီဟိုဒီဖုံချောင်းဘက်မှာ2ဦးလို့ကြားတယ်2ဦးဆိုတော့ခုနကဦးပေါ့နော်အဲ့ဒီနေနှလုံးနဲ့အိမ်ကြီးကပြည်သူတွေရတော့ဟိုဒီတိုင်းထိတော်တော်ထိရပေါ့နော်ထိနာရပေါ့သူပေါင်ကိုင်းရပုံဆိုတော့ပြည်သူရသားပြည်သူတွေပဲထိခိုက်တယ်ဘာမှတိုက်ပွဲမရှိဘူးဒီမှာစာတင်ကောင်းကိုကျေးရပေါ့နော်စာတင်ကောင်းရှေ့ဘက်ကအိမ်နှလုံးထိရပေါ့
လက်နက်ကင်တိုက်ပွဲတွေမရှိပေမဲ့လဲစစ်ကောင်စီရဲ့လေကြောင်းရန်ကြောင်းမလို့ရသားတွေသတိထားနေထိုင်နေရတဲ့အထက်ကရနီဒုက္ခသည်တွေလည်းပါကြပါလေ။ကရနီဒေသမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေဟာအခုချိန်အထိကိုနေရက်ကိုမပြောင်းရဲဖြစ်နေကြတယ်လို့ဓမောဆုမြို့နယ်ပြည်သူ့ကော်မတီတပ်တာဝန်ရှိသူတူကပြောပါရယ်
။ခွေးရဲ့ပိုင်လို့ညင်နေတယ်ကျွန်တော်တို့။တော့သူလေညင်လာကျဲတယ်လည်းနေစီပြည်တော့သူ့ပုံမှာတော့အလုံးလုံးနေတယ်။နေတိုင်းလူလူပဲနေရောညရော။အဲဒါလောကိုဒီမောဆုပေါ့နော်။ညီလာတရားသူ့အတူပုံမှာလည်းနေစီပြည်တယ်လူညင်လာကျဲတယ်ပေါ့နော်။ဒါတိုက်ပွဲမရှိလဲသူတော့လုံနေကြအလုံးပဲသူလုံနေတယ်သူ။
စစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်မှာလည်းအခုလပထမပတ်ထက်မှလေကြောင်းရံကြောင့်ရပ်သားသေဆုံးထိခိုက်မှုတွေရှိခဲ့ပါတယ်။ကြောက်တော်မြို့နယ်အလဲကျွန်းကြီးရွာကိုစစ်ကောင်စီကနေပြီးတော့လေကျင်းနဲ့ဘုံကျဲတက်ခိုက်တာမို့လို့ရပ်သား2ဦးသေဆုံးပြီးတော့11ဦးထိခိုက်ဒဏ်ရာရတယ်လို့ဒေသခံ2ဦးကပြောပါတယ်
။နှစ်နာရီ30မိနစ်တိုးတွင်းမှာလေရင်နဲ့ဘုံကျဲပြီးလူတယောက်သေသွားတယ်ဘုံကြီးရကရစီတယောက်ကတည်းရတော့တယ်ညကလေး3လခလေးတယောက်ရေနှစ်နိုင်ခလေးတယောက်ရေတည်းပြင်းထန်ပြီးတော့ခြေကုသခင်ကိုခင်ယူနေပါတယ
်မန္တလေးတိုင်းဒေသကိုပြန့်နှံ့လာတဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့စစ်စင်ကြီးဟာလေဒီအပိုင်းထဲမှာတောက်တက်ဒီ TNL နဲ့မန္တလေးပြည်သူ့ကော်မတီတပ်ဒီ PDF ပူးပေါင်းတပ်တွေပြင်းလို့မျိုးနဲ့အစွန်ကကြောင်မဲလေးကြီးရွာဒီစစ်ကောင်စီတပ်စခန်းကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်TNL ထုတ်ပြန်ချက်ထဲမှာတော့နောက်ချုံမြို့နယ်ကြောင်မဲလေးကြီးရွာလို့ဖော်ပြထားပြီးတော့ဒီလ9ရက်နေ့တိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေနဲ့8ကြိမ် MI-35 ရဟတ်ရင်နဲ့3ကြိမ်လက်ရောက်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲမဖြစ်တဲ့နေရာတွေမှာလည်းစစ်ကောင်စီဘက်ကနေပြီးတော့လေကြောင်းအသုံးပြုတိုက်ခိုက်မှုတွေရှိတဲ့အခြေအနေကို PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။
ကြားရကတဲ့ပွဲဖြစ်တာမရှိပဲနဲ့တိကောင်တိဖက်ကတိလေကြောင်းလိုင်းအသုံးပြုပြီးတော့မှပုံကျဲတိုက်ခိုက်တာမျိုးတွေရှိတယ်။မနေ့ကဒီပုံကျဲတိုက်ခိုက်တဲ့နေရာကကိုခိုင်တဲ့မှာရှိမယ်။ပြီးရင်လာရှိုးဘက်မှာရှိမယ်ပေါ့နော်။ပြီးရင်ဒီနောင်ချိုဘက်မှာလည်းရှိမယ်လည်းဆမ်ဖြစ်ချေအောင်မှာလည်းရှိမယ်။မြန်မာလို30ကျေးရွာပါ
စစ်ကောင်စီဘက်ကအခုလိုမျိုးရပ်ဖက်စစ်ဖက်မခွဲဘဲနဲ့လေကြောင်းတက်ခိုက်မှုတွေလုပ်နေတာကြောင့်မလို့မြန်မာနိုင်ငံကိုလေယံစီတင်သွင်းမှုတွေမလုပ်ကြဘို့နိုင်ငံတကာမှလည်းကန့်ကွက်လှုပ်ရှားမှုတွေရှိနေပါတယ်မြန်မာစစ်တပ်ဟာဆရာနာသိန်းစကာလာကတဲ့အခုချိန်မှာအဖက်ဖက်မှာပိုးပြီးတော့ယူရင်းလာနေတယ်လို့တော်လိုင်းအင်အားစုတွေနဲ့စီးလိလသူတွေကသုံးသပ်ပါတယ်တဆက်ထဲမှာပဲမြေပြင်ထိန်းချုပ်မှုတွေအားလျော့လာချိန်မှာလေကြောင်းတက်ခိုက်မှုတွေကိုပိုးပြီးတော့အားပြုတ်လာနေပါတယ်ဒီချင်းတွေကြောင့်ရတားထိခိုက်သေးဆုံးတဲ့ဖြစ်စဉ်တွေကလင်းငယ်တွေအခုလိုအစုလိုက်ပြုံလိုက်သေဆုံးရတဲ့ဖြစ်စဉ်တွေတိုးလာနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ကျွန်တော်သားညိဦးပ
ါဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာနိုင်ငံတော်ဝန်စီးပြိပခါတွေပြင်းထန်နေတဲ့အချိန်မှာစစ်ကောင်စီဘက်ကမြေပြင်ကနေထိုးစစ်ဆင်တာထက်လက်နက်ကြီးတွေလေကြောင်းကနေတက်ခတ်မှုတွေလုပ်နေလို့ကလင်းငယ်လေးတွေအစုလိုက်ပြုံလိုက်အသက်ဆုံးရတဲ့အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။လူမှုရှုခင်းအစီအစဉ်မတိုင်ခင်မှာတော့အခုစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာပြည်တွင်းလက်နက်ကင်ပြိပခါတွေတိုးလာနေပြီးတော့နိုင်ငံတကာတန်းခတ်ပိတ်ဆို့မှုတွေနဲ့လည်းရင်ဆိုင်နေရတဲ့စစ်ကောင်စီဟာကြောက်ဖြူစီမံကိန်းကိုအပူတပြင်းအကောင်အထည်ဖော်နိုင်မှုကြိုးပမ်းနေပါတယ်။စီမံကိန်းအရေးပွင့်လင်းမြင်သာမှုမရှိတာကိုထောက်ပြပြီးတော့တရုတ်ရဲ့အကျွေးပြိမဲ့အရေးကိုစိုးရိမ်နေကြသလိုဒေသခံတွေအကျိုးစီးပွားနစ်နာမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုင်တင်ပြပေးထားပါတယ်။
ရုံးနဲ့မြန်မာချာကြောက်ဖြူရင်းနဲ့စိတ်ကလုံငါဆောင်ရွက်ခွင့်နောက်ဆက်တွဲစာချုပ်ကို2023ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာကြောက်ဖြူအထူးစီးပွားရေးဆုံးစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌနဲ့ကြောက်ဖြူအထူးစီးပွားရေးဆုံးရင်းနဲ့စိတ်ကကုမ္ပဏီ CITIC Consortium ရဲ့တရားဝင်ကိုယ်စားလှယ်တို့လက်မှတ်ရေးထိုးကြပါတယ်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တလအကြာမတ်လအတွင်းမှာ Chao Piu Tu Siwa Yezo Sima Kangwem Hu Komedi Go Sikam Siga Atipyan Le Pwe Si Gera Lo Chao Piu Sima Genwe Ije Lila Do Utun Jiga Biyo Ego Piyo Bade
Natangna Seti Ana Ting Bi Lo February Di Anima Ana Ting Le Soro Mela Masta Ma Di Tu Siwa Yezo Chao Piu Tu Siwa Yezo Komedi Go Piyan Bi Lo Di Go Nasa Kakane Piyan Bi Lo
ပြန်ပြီးတော့ဒီအခုနှစ်ဆက်တစ်ခုနဲ့အတွင်းကြောက်ဖြူအထူးစီးပွားရေးဆိုစီမံခန့်ခွဲမှုကော်မတီကိုအသစ်ဖွဲ့စည်းခဲ့ပေမဲ့ဒီကော်မတီကနိုင်ငံအကျိုးစီးပွားကိုအဓိကထားညှိနှိုင်းနေတာကြောင့်နှစ်နှစ်တာကာလအတွင်းအချိန်ကြန့်ကြာပြီးအစီအမံပြေလာတွေကြောင့်အခက်အခဲတွေ့ရတယ်လို့ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ကဇန်နဝါရီလ10ရက်နေ့မှာပြောပါတယ်။ဒါကြောင့်လည်းဘ ਹੁ ကော်မတီဥဆောင်ညှိနှိုင်းတာကြောင့်2021တုန်းကနေဒီဇင်ဘာလ27ရက်နေ့မှာကျောက်ဖြူအထူးစီးပွားရေးဆိုရင်းနှီးစေကစီမံကိန်းလုတ်ကင်ွက်သဘောတူစာချုပ်ရဲ့နောက်ဆက်တွဲစာချုပ်ကိုလက်မှတ်ထိုးနိုင်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။မြန်မာအထူးစီးပွားရေးဆောင်ဆရာဘိုးအဖွဲ့ဥက္ကဋ္ဌဖြစ်တဲ့စစ်ကောင်စီရဲ့ဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ကကျောက်ဖြူစီမံကိန်းကိုအမြန Nang at one type worry chow. See my gay account chair for ye ma. No joe mu came at it near Talu, feel you good pure body.
Yamananga Sipchenida. A two the bien. No Jakaima e bawon, not in your bayasa, Sipchida come up. Better than Pidachima. Tu chima bo. Tu abalolo bido, hey, Yamaloma, tu ma see you dim shoe. No? Maya bubovia.
Yama, two siwa ye zon sayab, holong up for ye okata. Sick out see. Okatayo, when you tana near it, belongs to Winji, Uamai Ugale. Chop you in a sick and long as how you quit Sajo ye. Now said dress Sajo has so ye. Do peck at down suram hope he. Yama peck at down surap ye de loop your suit tabari. Mulan Sajo by Chedrigam, machine at Chedrigo. No nepet let Campbell, she shillin' pissed alu, so we may. A dizzy guru, pure babu. See my gay account here for any yama. Do yama nepet. လုတ်ပိုင်ခွင့်နေရှင်းရှင်းလင်းလင်းဖြစ်ဖို့ဖြစ်စတာတာဖြစ်ပြီးရှမ်းမြောက်ဖြစ်စဉ်တွေကြောင့်ရုတ်တရက်လုတ်တာမဟုတ်ဘူးလို့လည်းပြောပါတယ်အကောင့်ထဲပေါ်ရဲ့အချိန်ကာလတတ်မှတ်ချက်ကိုနှစ်ထောင်နှစ်ဆယ်သုံးခုနှစ်ဒီဇင်ဘာလနှစ်ဆယ်ချောင်းနေ့ကစလို့ဆက်ရှိလာတာထပ်မံတက်တန်းတူထားပြီးတတ်မှတ်ကာလအတွင်းလိုက်နာလုတ်ဆောင်ရမယ်ကိစ္စတွေမြင်းမြန်ဆန်းဆန်းလုတ်ကြမယ ထောင်ချောက်ပြီးနိုင်တဲ့ရေဆွေးရင်ချတယ်လို့ဒေသခံတွေအတွက်မြေယာအလုတ်အကိုင်းဆုံးရှုံးနေချတာတွေအတွက်လဲဆွေးရင်နေချပါတယ်။ချောက်ဖြူထူစီပွားရေးဆောင်အတွက်မြေအကထောင်ချီရထားတာလို့ချောက်ဖြူစီမံကိန်းများအရေးဆောင်ချစ်သူဦးထွန်းကြီးကပြည်ဝေကိုပြီးခဲ့တဲ့နှစ်အတွင်းကပြောပါတယ်။စီပွားရေးပညာရှင်ဦးစိန်ထေကတော့
အကျွေးထောင်ချောက်ကလွတ်အောင်အဆိုးရကပြင်ဆင်ချုပ်ခဲ့ เนาะดาก็ปีเกเรดีอานาปะเด้งเนี่ยมาลุกขึ้นมาสรอกอะกูแล้วเวตรุก็ลุ้มเลยสู่ไอ้ปုံน่ะลุ้มเต็มเนาะอะกูตะเร็งน่ะเชิญมาอาจารย์เนี่ยน่ะပြောตัวดาปีดูโหแล้วฉะมาเปียกูอะเต้ใส่ฉะเปียได้คําตัดสัญญาตาวันชื่อเนี่ยหลูเนี่ยปัญญาရှင်นี่ปีดูปีตาเนี่ยดาโหจิปีมาต้องสู่ว่ามาเฮ้งาโดก็รอเพียงเนี่ยเน่นาနိုင်เนี่ยอโชซะติดาเนี่ยเอาโหลุ้มไปบ่าเนาะอโตไปอย่าอยู่มาเลยตรุสิอ่ะไม่อยู่หว่าเนี่ยต
ဖို့ တင်နေ ရင်းနှီး ညှို့နှံ နိုင်တဲ့ အနေအထားလဲ အတိုင်းအတာ တစ်ခု ထိ ရှိတယ် လို့ စီးပွားရေး ပညာရှင် ဦးစိန်ထေး က ထောက်ပြပါတယ်
မြန်မာ နိုင်ငံ ရဲ့ နော် နိုင်ငံ ရဲ့ အစိုး အန်နီ ဟာ တနေ့တနေ့ ကို ပုံမှန် အနေအထား မှာ ပုံမှန် တော့ သူတို့ အာနာ သိန်း တဲ့ ကာလ အခု ဒီ စစ်ပွဲ မဖြစ် ခင် မှာ တော့ တနေ့ ကို ဆီယမ ရဲ့ အစိုး အန်နီ ရဲ့ ဒေါ်လာ 20 ဘီလီယံ 20.45 လောက် ရှိ မနေ့ က အဲ့ဒီထဲမှာ ကျွန်တော် ပြန် သွန်း တာ တော့ ရှိ တာ ပေါ့ အကုန်လုံး လို့ ကျွန်တော် ဆိုရမ်
ไอ้เนี่ยเนี่ยอโชซาตั้นต่อแต่อโชซาโหจนเราโกบายปัสสันเนี่ยยินโนไม่ได้หนูล่ะซาจ้าวอย่าปฐมาสงอกเทพ่อพ่อตัวดูท่าละก็တော့มะเดจุยินเนี่ยสิกั้นผิดไปดียินเนี่ยสิกั้นเนี่ยอตูมะเดจุเนี่ยยันเพจุงโกเสร็จแต่ตะดาแล้วมะเดจุยินเนี่ยสิกั้นก็นี่จอกผู่สมุจงสีมันเก้งโกเสร็จตัวท่าได้ลำไผ่โตโกสัดตินไปดีตั่วแล้วญีซั้นตัดแต่ลงงานนี่ปีซีหนีไปโหลจอกผู่สีมันเก้งเนี่ยเยสั่งเจ็ดตัวอุทุ่นจีก็เปียวบาด မရေကျွန်းဘောကရွာလေးရွာ အင်ဂျီ900ကျော်လူပေါင်း3000ကျော်တို့ဆက်လက်နေထိုင်နိုင်ရေးခက်ခဲသွားမယ်လို့လည်းဦးထွန်းကြီးကသုံးသပ်ပါတယ်။ကြောက်ဖြူရင်းနှက်စေကံစီမံကိန်းတွေကိုမူလကရင်းနှက်စေကံ10ခုထိဆောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့အကျွေးပြိမဲ့ရေဆွေရင်ချက်နဲ့စေကံ2ခုထိရှင်းချတိဆောက်ဖို့NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ထားတာပါဒေါ်လာတန်8300ကုန်ကြမဲ့မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းကိုရှင်းချထားတာလည်းဖြစ်ပါတယ်ရှင
်ဒါကတော့ပြည်တွင်းလက်နက်ကင်ပြည်ပခါတွေတိုးလာပြီးတော့နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီကရခိုင်ပြည်နယ်တွင်းကကြောက်ဖြူစီမံကိန်းကိုအပူတခြင်းအကောင့်ထဲပေါ်နိုင်ရေးကြိုးပမ်းနေတဲ့အကြောင်းမသိင်္ဂီထိုက်ကစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာလူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမှာမှာတော့ပင်လယ်နီကိုရှောင်နေရတဲ့ကုန်တင်မောများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါရစေ။ဟူတီသဘုံရဲ့ရန်ကြောင်းပင်လယ်နီနဲ့အေဒင်ပင်လယ်ခွေကိုကုန်တင်သင်းမောကြီးတွေရှောင်ပြီးတော့သွာလာနေကြရပါတယ်။ဒါဟာကမ္ဘာရေချောင်းကုန်သွယ်ရေးအတွက်ဘလောက်ထိခိုက်နိုင်ပါသလဲဆိုတာကိုကုန်သွယ်ရေချောင်းကျွမ်းကျင်သူကပ္ပတိန်မျိုးမြင့်အောင်ကိုမဆုမျက်မုံကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားတာရှူစားနာဆင်ပါရှင်။
ဂါဇာကမ်းမြောင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲကြက်ကနိုင်ငံတကာရေချောင်းကုန်သွယ်ရေးပေါ်အတော်ကြီးထိခိုက်နေပါတယ်။ဟာမတ်စစ်သွေးကြွားတွေပေါ်ထောက်ခံတဲ့ယေမန်နိုင်ငံကဟူတီသဘုံတွေကပင်လယ်နီနဲ့ဒီအေဒန်ပင်လယ်ခွေးကိုဖြတ်တန်းသွားတဲ့ကုန်တင်သင်္ဘောတွေပေါ်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ဒီကုန်တင်သင်္ဘောတော်တော်များများအဲ့ဒီလမ်းကြောင်းတွေကိုရှောင်ပြီးသွားနေကြရပါတယ်။အာရှထွက်ကုန်တွေဥရောပထွက်ကုန်တွေကိုအပြန့်အလန့်တင်ပို့တဲ့နေရာမှာအဓိကဖြတ်လန်းလို့ပြောလို့ရတဲ့ဒီ Suez တူးမြောင်းကိုဖြတ်ဖို့အတွက်ကအေဒန်ပင်လယ်ခွေးနဲ့ပင်လယ်နီကိုမဖြစ်မနေဖြတ်တန်းသွားဖို့လိုပါတယ်။အခုတော့အဲ့ဒီလမ်းကြောင်းကိုရှောင်ပြီးတော့မှဒီကုန်တင်သင်္ဘောတွေဟာဒီအာဖရိကတိုက်ဘက်ကနေပတ်ပြီးတော့သွားနေရတဲ့အတွက်အချိန်ပုံကြသလိုကုန်ကြစိတ်တွေလည်းတက်ကုန်ပါတယ်။ဒီလိုဖြစ်နေတာကဒီကမ္ဘာရေချောင်းကုန်သွယ်ရေးအပေါ်ဘလောက်ထိကြီးမားတဲ့ပြဿနာဖြစ်နေပါသလဲ။မတ်စ်ကုန်တင်သင်္ဘောလုပ်ငန်းကြီးမှာကပ္ပတိန်အဖြစ်လုပ်ခဲ့မှုတို့အရှေ့လေပိုင်းဒေသကာတာနိုင်ငံမှာဒီ10နှစ်လောက်နေထိုင်ပြီးတော့ရေချောင်းတန်းပြပိုင်လော့အဖြစ်လုပ်ကဲ့ခဲ့မှုတဲ့ကပ္ပတိန်မျိုးမြတ်အောင်ကိုမေးချထားပါတယ
်။အာရေဗျာပင်လယ်ကွေ့ကထွက်လာပြီးတော့ယင်းနဲ့တင်ပြီးတော့ဥရောပတိုက်ကိုသွားတဲ့သင်္ဘောတွေရှိသလိုပင်လယ်နီထဲမှာရှိတဲ့ဆော်ဒီအာရေဗျာတို့ကထွက်တဲ့ယင်းနဲ့တွေကိုတင်ပြီးတော့အရှေ့ပြားပေါ့အာရှအရှေ့ပြားတရုတ်တို့ဂျပန်တို့စင်ကာပူတို့သွားတဲ့သင်္ဘောတွေလည်းရှိတယ်။နောက်တစ်ခါဟိုကွန်တိုင်နာသင်္ဘောကြီးတွေတခြားအထွေထွေကုန်တင်တဲ့သင်္ဘောကြီးတွေလည်းပဲအရှေ့ပြားကကုန်တွေကိုဥရောပကိုပို့မယ်။အဲ့ဒါဥရောပကကုန်တွေကိုအရှေ့ပြားကိုပို့မယ်။ဆိုရင်လည်းတရားဖြတ်။ဆိုတော့ဒါအမတန်မှဟိုအရေးပါတဲ့အရင်လဲဖီးသွားလာများတယ်သင်္ဘောသွားလာများတဲ့ရေလမ်းကြောင်းတစ်ခုဖြစ်ပါတယ်။
ဆိုတော့ကိုမျိုးမြင့်အောင်ဆောဆောပြောခဲ့သလိုပေါ့နော်ဒီကမ္ဘာကုန်သွယ်ရေးကိုကြည့်လို့ရှိရင်ဒီအာရှထွက်ကုန်လေးနောက်ဥရောပထွက်ကုန်လေးနော်အဲ့ဒါတွေကိုဟိုအပြန်လှန်ပေါ့တင်ပို့တဲ့နေရာမှာဒီဆူအက်တူမြောင်းကနေပြီးတော့အထူးကဖြတ်ပြီးသူတို့ဖြတ်လန်းလို့တုံးကြတာဟုတ်ဆိုတော့အဲ့ဒီဆူအက်တူမြောင်းဖြတ်ဖို့ဆိုရင်လည်းဒီပင်လယ်နီနဲ့ဒီအေဒင်ပင်လယ်ခွေးကိုမဖြစ်မနေသူတို့ကဖြတ်သွားရတာဟုတ်နော်တင်မောတွေကဆိုတော့အဲ့ဒါကြောင့်လဲဒီကုန်တင်တင်မောကြီးတွေကဒီလမ်းကြောင်းကိုသူတို့တုံးနေကြတာပေါ့လေဆိုတော့ကိုမျိုးမြင့်အောင်ကိုရာရကဒီတင်မောကပ္ပတိန်ဘွားနဲ့အဲ့ဒီနေရာတွေကိုမကြာခဏလဲဖြတ်ဖူးတယ်နောက်ဒီအရှေ့လေပိုင်းဒေသတွေကကတားနိုင်ငံမှာလဲဒီ10နှစ်လောက်နေပြီးတော့ပေါ့နော်ဒီရေချောင်းတန်းပြပိုင်လော့အနေနဲ့လောက်ခဲ့ဖူးတဲ့ခါကျတော့အဲ့ဒီလုံချုံရေးဘိုင်းနဲ့ပတ်သက်လို့ရှိရင်အဲ့ဒီဘက်ကဒီအရင်တည်းကပေါ့နော်သတိထားစရာဖြစ်တယ်လို့ပြောလို့ရပါရှင
့်ဟုတ်ပါတယ်ဟိုအရင်ပေါ့နော်အခုလိုမျိုးဒီဆာဒီအာရေဗျားနဲ့ယေမန်နဲ့နေစပ်စစ်ပွဲတွေမဖြစ်ခင်ချိန်တည်းကကဒီချိန်တော့ယေမန်ကတောင်တန်းပြောင်းနှစ်ပိုင်းကွဲခဲ့တယ်ပေါ့နော်အဲ့ဒီချိန်လောက်ထဲကအဲ့ဒီနေရာလေးမှာကဘလို့ခေါ်မလဲစီရေးရလှုပ်ရှားမှုတွေဖြစ်လာရှိရပေါ့နော်ကျွန်တော်တို့ဆိုသင်းမောနဲ့ခောက်ခောက်ခါဖြစ်တယ်တစ်နှစ်ကို2ချိန်လောက်3ချိန်လောက်ဖြစ်တယ်ဆိုရှင်ပထမတစ်ခေါက်ဖြတ်သွားပြီဥပမာနည်းပြောပထမတစ်ခေါက်ဖြတ်လို့ရှိရင်အဲ့မှာလင်းကွင်းဆောက်နေတာမြင်နေရတယ်နောက်၄-၅နှစ်လောက်နေလို့ရှိရင်အဲ့မှာလင်းမြန်လေးအတက်ဆင်းလောက်တာစတွေးရပြီးစစ်လင်းနေတယ်ပေါ့နော်တခါရေဒါစကန်နေဆောက်ထားတယ်တခါအဲ့လိုမျိုးလေပြည့်ဒုံးကြီးစခန်းနေပေါ့နော်မဆိုင်ဘက်ထရီစေလေပြည့်ဒုံးကြီးစခန်းနေစောက်နေတာမြင်နေရတယ်ဒါပြောရဖြတ်သွားမြင်ရတယ်နောက်ပြီးတော့ဟိုးရင်လက်ထက်ကဟို USS Cole လို့ပါတော့ယေမန်မှာဘုံတိုက်ခါတဲ့အချိန်လောက်မှာပဲအဲ့ဒီအချိန်ကကမာချက်သင်္ဘောတွေဖြတ်သွားတော့လှမ်းပြီးတော့ RPG နဲ့ပစ်တယ်လို့တည်နေတာကြားတယ်ဒါပေမဲ့သင်္ဘောတွေတော့မထိဘူးသူလှမ်းပစ်တာအယောင်ကြီးတော့ကြောင့်တော့ RPG rocket ကရေးထဲမှာပဲသင်္ဘောမြောက်ကရေးထဲမှာကျသွားတာလို့ပါတော့အဲ့ဒီထက်ကပြဿနာကနည်းနည်းတော့ရှိနေပြီပေါ့နော်ဆိုတော့ဒီဟာကြီးကတကယ်စီရပါတော့သူကလာပြီးတော့ဒုက္ခပြနေကပ္ပကုံသွဲရေချောင်းလမ်းကြီးကိုဒုက္ခပြနေတဲ့နေရာကြီးဖြစ်နေပါတယ်
So now the set amazing about no, the Pilani Nedi in the 18 Pilaguian, the Chatware, Demore, Longjong, address of Brahma, the American Jeda Usane, Operation Prosperity Guardian, Sissy is over December, Sessia, but not on a set down December, Sessia Nigani Sabra through Lonely Varis Rock. A lobby or the Nankans on Power in Ebono, Sissy or the Demore and Longjong Yobono, allow tea, a tidy out lobby in Hamelo, a Timalish.
เอลอเมียบ่เนาะอ่าบีบีซายาดีแท็กที่สุปองพี่တော့ဒီเจ้าหน้าကိုလုံခြုံရေးလုပ်အတွက်လုပ်ခဲ့တာဟာဆိုမာလီးယားအာမှာပင်လယ်သမားကိစ္စတော့လည်းသူတို့လုပ်ခဲ့ပါတယ်အတိုင်းတာတစ်ခုထိအောင်မြင်ပါတယ်ဒါပေမဲ့ဟိုပါဝင်တဲ့နိုင်ငံများကိုလို့တယ်သင်မောစီးရင်များကိုလို့တယ်ပေါ့เนาะသင်မောနည်းနည်းလေးနဲ့အဲသွားသမားသင်မောအကုန်လုံးကာကွယ်ပေးဖို့အာတကယ်လို့အခုသင်မောဒီစင်းကသူတို့မှာတော့လာပြီးတော့အတိုက
ကဘာလုံးနှိပါလောက်ကအဲရေးတဲ့တမောတွေဒဇင်းဟိုဒဇင်း20ဒဇင်း20 contribute လောက်ကြာရဲဝိုင်းပြောထည့်ကြရင်ကြောင့်ဝိုင်းကာကွယ်နိုင်တဲ့အတွက်ကြောင့်မလို့အခြေရမှုရှိပါတယ်အဲ့တော့အခုလောက်တဲ့ဟာမှာလည်းကျွန်တော်အခုသတင်းထဲမှာတွေ့ရတော့စတော့စနေပြီအဲတင်မော့စီးရင်နေနေသေးတယ်ပေါ့တင်မော့စီးရင်များများထားနိုင်တော့ထိရောက်မှုပုံများရှိမှာပေါ့ဆိ
ုတော့အခုကတော့ဒီဂါဇာစစ်ပွဲချောင်းပေါ့နော်ဒီဟာမတ်စ်တွေကိုထောက်ခံတဲ့ဟူသီတပုံတွေကတိုက်နေတာပေါ့လေအဓိကတော့အစ္စရေးကလာတဲ့တင်မော့တွေကိုယူလို့ယူဆတဲ့ကုန်တင်တင်မော့တွေကိုသူတို့ကအဓိကပြစ်မှတ်ထားပြီးတိုက်နေတယ်ဆိုတော့အခုကိုမျိုးမြင့်အောင်လိုက်ခဲ့ဘူးတဲ့ကပ်တန်လုပ်ခဲ့ဘူးတဲ့ဒီမတ်စ်လိုမျိုးကုန်တင်တင်မော့လုပ်ငန်းကြီးအပါအဝင်ပေါ့နော်တင်မော့လုပ်ငန်းတော်တော်များများအခုဆိုရင်အိမ်လဲလမ်းချောင်းကိုရှောင်ပြီးတော့သွားနေကြပါပြီဆိုတော့ဒီကုန်တင်မော့တွေကဟိုတခြားလမ်းချောင်းကိုတုံးတဲ့အတွက်ကြောင့်မဟုတ်လို့ကုန်စည်နှုံးတွေပိုတက်ကုန်မဲဆိုပြီးတော့လည်းတတိပေးမှုတွေကရှိနေတယ်လေဆိုတော့ဘာကြောင့်ပေါ့နော်ဘလောက်တက်သွားနိုင်တာလဲဆိုတာကိုလည်းရှင်းပြလို့ရမှာရှင့်
အလွယ်ပြောရလို့ရှိရင်ပေါ့နော်ဥပမာစင်ကာပူကနေပြီးတော့ရိုတက်တယ်မို့သွားမယ်တင်မော့ပေါ့စင်ကာပူစိတ်ကနေပေါ့ရိုတက်တယ်စိတ်ကသွားတင်မော့ကပုံမှန်အားဖြင့်ကွန်တိနာတင်မော့စင်းကစက်နှစ်နဲ့ရောက်မယ်ခီးပေါ့ဆူဝဲဆူမြောင်းဖြတ်ပြီးတော့စက်နှစ်နဲ့ရောက်မယ်ခီးကခုဒီလမ်းကြောင်းကိုအနေရရှိလို့ရှောင်သွားတဲ့ခါကျတော့အာဖရိကကြီးကိုပတ်ပြီးတော့ဒီပတ်ကြီးပတ်သွားတဲ့ခါမှာ18ရက်19ရက်လောက်ကြာသွားနေတယ်ပေါ့တင်မော့ရဲ့ speed တစ်ခုနဲ့ခရောမသိအကြမ်းမြန်ပြီဆိုတော့6ရက်လောက်ခီးကပိုကြာရှည်သွားတဲ့ကြောင့်မို့ကုန်စီစလဲတွေကိုကစားမရရှိရောက်ဖို့အတွက်လည်းအချိန်နောက်ကျသွားတဲ့ပြင်တယ်ပိုးအစစ်စရိတ်နော်တမောကအချိန်ကြာကြာမောင်းရတဲ့ကြောင့်စီပိုးကုန်တဲ့စရိတ် insurance charges ဒီအမခံဂျီဒီကုန်တွေတင်လိုက်အမအကုန်လုံးကလိုက်တက်သွားတဲ့ကြောင့်မို့အဲ cost တွေအကုန်လုံးကိုတော့ carrier လို့ခေါ်တယ်တမောတယ်ဆောင်တဲ့တမောတွေကကာကိုတင်တဲ့လူတွေပေါ်ကိုသူက charges ကိုပိုးတောင်းတော့မယ်နောက်တစ်ခါဒီကာကိုတွေကိုအမခံထားတဲ့အမခံကုမ္ပဏီတွေကအချိန်ပိုကြတယ်ခီးပိုဝေးသွားတယ်ဆိုတော့အမကမကြီးပိုတောင်းမယ်အဲ့တော့ cost တွေအကုန်လုံးတက်လာတဲ့အကုန်လုံးကပစ္စည်းကိုလက်ခံရရှိတဲ့လူကလည်းပဲသူက cost တွေအများကြီးပိုပြီးတော့ငွေကြေးတွေအများကြီးပိုရတဲ့အကြောင်းမို့သူကလည်းပဲဒီ consumer တွေပေါ့နော်ပုံဆွဲသူတွေပြန်ရောင်းတဲ့ခါကျလို့ရှိရင်လည်းပဲသူကလည်းဒီဟာတွေလိုက်ဈေးပြီးတင်တော့မယ်ပေါ့နော်ချက်ချင်းလည်းငယ်တလားနှစ်လားသုံးလားတွင်မတိတာပဲမဲ့6လတစ်နှစ်ကြာလာတဲ့အခြေကြလို့ရှိရင်အဲ့ဒီအပိုငွေကြေးဈေးပြာ customer တွေကိုလာပြီးတော့တက်ရောက်နိုင်ပါအဓိကတော့ကုန်စည်လုံးတွေတက်လာမှာပေါ့နော်ပစ္စည်းတွေအားလုံးဝေးသူတွေအားလုံးကအဲ့ဒီကုန်စည်လုံးတက်တဲ့အတန်းကိုစားပုံးသူတွေအားလုံးကမျှဝေပြီးခံကြရမှာပေါ့နော
်ကုန်သွယ်ရေးချောင်းကျွမ်းကျင်သူကပ္ပတန်မျိုးမြင့်အောင်ဖြစ်ပါရဲ့ရှင်ရေချောင်းကုန်သွယ်ရေးထိခိုက်နေတဲ့အတွက်ဒီကုန်စည်လုံးတက်တဲ့အတန်းကိုစားပုံးသူတွေခံကြရမှာဖြစ်ပေမဲ့ကုန်ချမ်းပြတ်ကုန်ကြောမထုတ်နိုင်တဲ့ supply chain ထိခိုက်တဲ့ပြဿနာအထီးတော့မဖြစ်နိုင်ဘူးလို့သူကခန့်မှန်းပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
ဒါကတော့ဟူတီတပုန်နေရဲ့ရန်ကြောင်ပင်လယ်နီကိုရှောင်ကွေ့ပြီးတော့သွားနေရတဲ့ကုန်တင်မော့တွေအကြောင်းကုန်သွယ်ရေချောင်းကျွမ်းကျင်သူကပ္ပတိန်မျိုးမြအောင်ကိုမဆုမျက်မုံကဆက်သွဲမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒိမတ်နိုင်ငံမှာနှစ်ပေါင်း50ကျော်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့ဘယင်သစ်နန်းဆက်ပါတယ်အမေရိကန်နာမည်ကျော်အဆိုတော်မင်းသမီးဂျေလိုဂီတဗီဒီယိုကိုရုပ်ရှင်တိုလေးလိုမျိုးဖန်တီးထုတ်လုပ်လိုက်ပါတယ်ဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကထူးခြားတဲ့သတင်းလေးတွေကိုစူးစီးပြီးတော့မအေးသန္နာကျော်ကတင်ဆက်ပေးထားတာရှူဇာနာစင်ပါရှင်
ဒိမန်နိုင်ငံမှာအရှေ့ဆန်မင်းသားဖရက်ဒရစ်ဇန်နဝါရီလ14ရက်နေ့ကဘုရင်ဖြစ်တဲ့နန်းတက်လာပါတယ်ဒါနှစ်ပေါင်း50ကျော်အတွင်းမှာဘုရင်သစ်တစ်ပါးထိနေအရေးအရာကိုစက္ကန့်နာဖြစ်ပါတယ်။မေရော့ဖြစ်သူဒုတိယမြောက်မာဂရိတ်တာဘုရင်မကြီးထိနေကို52နှစ်အုပ်ဆိုးလာခဲ့ပြီးတော့မှတားတော်ဖြစ်သူကိုထိမွေနမ်းမွေလှဲပြောင်းပေးမယ်လို့ပြီးခဲ့တဲ့နှစ်သစ်ကူးစုနေကမှကြေညာသွားတာပါ။သူ့ရဲ့တားတော်အကြီးဆုံးအရှေ့ဆန်မင်းသားဖရက်ဒရစ်အခုနန်းတက်လာတော့ဒက်သမမြောက်ဖရက်ဒရစ်ဘုရင်ဖြစ်ပါတယ်။ တရင်ဖက်ဒရစ်အသက်55နှစ်ကဩစတြေးလျနိုင်ငံကအရက်သူမယ်ရီအဲလစ်ဇဘက်ဒေါ်နယ်ဆန်52နှစ်ကိုကျင်းရမြှောက်ထားတဲ့အတွက်ကြောင့်မလို့သူလည်းမိဖုရားဖြစ်လာပြီးတော့သူတို့မှာရင်သွေးလေးယောက်ရှိပါတယ်။ဒိမနိုင်ငံကရွေးကောက်ကံလွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရအဖွဲ့ကနိုင်ငံကိုတရားဝင်အုပ်ချုပ်တာဖြစ်ပြီးတော့ဘရင်ကတော့ပါတီနိုင်ငံရေးမှာဝေရောက်မဆွတ်ဖက်ဖက်နဲ့နိုင်ငံအုပ်ဆောင်ဖြစ်နေထုံးတမ်းဆင်လာတာဝန်တွေကိုထမ်းဆောင်တာဖြစ်ပါတယ်ရှင်။အမေရိကန်နာမည်ကျော်ရုပ်ရှင်မင်းမီလည်းဖြစ်အဆိုတော်လည်းဖြစ်တဲ့ဂျင်နီဖာလိုပက်စ်ရဲ့အားလုံးမျှော်နေကြတဲ့သချင်းတဲ့ဂီတာဗီဒီယိုထွက်လာပါတယ်။သချင်းနာမည်က Can't Get Enough ဖြစ်ပြီးတော့သူ့ရဲ့တေးတပြားတဲ့ This is me now အခုကျမဆိုတဲ့တေးတပြားမှာပါမဲ့သချင်းမှာသူ့ရဲ့သချင်းတွေမထွက်တာ10နှစ်လောက်ကြာခဲ့ပြီးတော့မှအခုပထမအဦးဆုံးချိန်သချင်းတစ်ထွက်လာတာဖြစ်ပါတယ်
။ Till death do us part
အခုထွက်တဲ့သချင်းက2002ခုနှစ်ကထွက်တဲ့ This is me then အဲ့ဒီတော့ကကျမဆိုတဲ့တေးတပြားရဲ့နောက်ဆက်တွဲလည်းဖြစ်ပါတယ်။သူကဒီသချင်းအတွက်တေးတယုတ်ဖို့ရုပ်ရှင်ကားတို့လေးကိုလည်းဒီသချင်းဗီဒီယိုဖြစ်နေထုတ်လိုက်တာပါ။ This is me now a love story အခုကျမအချစ်ဇလန်းလို့နာမည်ပေးထားတဲ့ဒီဂီတာဗီဒီယိုကိုတော့ Director Dave Meyer ရိုက်ကူတာဖြစ်ပါတယ်။နာမည်ကြီးအဆိုတော်တွေဖြစ်တဲ့ Drake, Taylor Swift, Harry Styles, Coldplay တို့နဲ့အတူအလုပ်တွဲလုပ်ဖို့တဲ့ Director ပါ။ဒီဂီတာဗီဒီယိုကသူ့ရဲ့တေးတပြားတဲ့အတွက် travel video ဖြစ်ပြီးတော့တေးတပြားထွက်တဲ့ဒီနေ့တည်းမှာပဲ prime video line မှာထုတ်ဝေတာပါဟိုးရင်တော့သူ့ရဲ့ချစ်သူ Ben Affleck နဲ့ပြန်ပြီးတော့ပေါင်းစည်းမိကြပြီးတော့မှနောက်လက်ထပ်လိုက်တာတွေကိုခံစားပြီးတော့ဒီတေးတပြားကိုထုတ်မိတယ်လို့သူကပြောပါတယ် director လည်းဖြစ်ရုပ်ရှင်မင်းသားလည်းဖြစ်တဲ့သူ့ရဲ့ခင်မွန် Ben Affleck နဲ့ကြည့်လို့နှစ်ဦးတွဲပြီးတော့ဇာတ်ညွှန်းရေးတာဖြစ်ပါတယ်အသက်54နှစ်ရှိပြီဖြစ်တဲ့ Jennifer Lopez ဟာတေးတပြားပေါင်းတန်း80ရောင်းချခဲ့ရပြီဖြစ်ပြီး Billboard Hot အဖြစ်ဆုံးတေးတရားဆင်မှာတော့နံပါတ်1ချိန်တဲ့သချင်းလေးပုတ်ပါပါတယ်။သူနောက်ဆုံးထွက်တဲ့ AK ဆိုတဲ့တေးတပြားကလွန်ခဲ့တဲ့ခုနှစ်ကထုတ်ခဲ့တာပါ။သူကဒီကြားထဲမှာတော့ Marry Me ဆိုတဲ့ရုပ်ရှင်ဇာတ်ကားအတွက်ရုပ်ရှင်သချင်းလည်းတည်ဆူခဲ့ပါတယ်ရှင်။
ချင်းပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားထွားလေးတွေကိုစူးစီးပြီးတော့မဲအေးသဏ္ဍာကျော်ကတင်ဆက်ပေးခဲ့တဲ့တက်တန်ရောင်သတင်းတော်အစီအစဉ်မှာရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့အကြံပြုစာတွေပေးပို့လို့တဲ့ဆိုရင် bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်အစ္စရေးတပ်ဖွဲ့တွေကဂါဇာကမ်းမြောင်ဒေသတစ်လျှောက်ဒီကနေ့မှလည်းလေကြောင်းကနေထပ်မံတိုက်ခိုက်ခဲ့ပါတယ်တနင်္ဂနွေနေ့ကတိုက်ခိုက်မှုအတွင်းမှလည်းလူ130ကျော်သေဆုံးခဲ့တယ်လို့ဂါဇာမှာရှိတဲ့ဟာမတ်စ်ကျမ်းမာရေးဌာနကပြောပါတယ်အစ္စရေးစစ်တပ်ကလည်းသူတို့မြေပြင်ကနေရောဝေဟင်ကနေပါစစ်ဆင်မှုတွေအတွင်းဂါဇာတောင်ပိုင်းခံယူနေအရက်မှာရှိတဲ့လက်နက်တိုးလောင်းယုံတွေကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းနဲ့လက်နက်တွေနေရာချဖို့လုပ်နေတဲ့ဂါဇာမြောက်ပိုင်းကစစ်သွေးကြွ5ဦးကိုလည်းချေမှုန်းနိုင်ခဲ့ကြောင်းတင်းလာနေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းလောက်ကိုင်းနဲ့ကုန်းချမ်းမြို့တွေအပါအဝင်ကိုကန့်ဒေသမှာအာဏာသိမ်းစစ်ကောင်စီကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်အားလုံးကိုဖျက်သိမ်းလိုက်ကြောင်း MNDAA ကိုကန့်အဖွဲ့ကဇန်နဝါရီလ14ရက်နေ့ကကြေညာခဲ့ပါတယ်။စစ်ကောင်စီနဲ့စစ်ကောင်စီအလို့ရောကြလက်အောက်ခံအဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလတည်းကထုတ်ပြန်ခဲ့တဲ့အမိန့်ကြေညာချက်နဲ့စစ်အုပ်ချုပ်ရေးအမိန့်အားလုံးကိုပယ်ဖျက်လိုက်တာဖြစ်ပြီးတော့အရင်ကရှိခဲ့တဲ့ဥပဒေတွေကိုအပြည့်အဝပြန်လည်ကျင့်သုံးကြောင်းနဲ့မရှင်းလင်းတာရှိရင်သက်ဆိုင်ရာဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေကိုဆက်သွယ်မေးမြန်းနိုင်ကြောင်း MNDAA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံအတွင်းကိုရောက်လာတဲ့ရွှေပြောင်းဝင်ရောက်လာသူတွေအရေးကင်တွေရမှာမျှမျှတတကင်တွေဖို့လိုအပ်တယ်လို့အရင်းခံပြဿနာကိုနားလည်ကြဖို့လိုတဲ့အကြောင်းထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးပြောဆိုထားတာကိုဒီနေ့ထုတ်ဘန်ကောက်ဖို့သတင်းစာမှာရေးသားထားပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေဟာစီးပွားရေးအကျက်တဲစစ်နဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးရင်ရောက်လာသူတွေဖြစ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံစီးပွားရေးအတွက်အထောက်ပံ့ဖြစ်စေတယ်လို့ထိုင်းလူမှုအဖွဲ့အစည်းတွေရဲ့အစိတ်အပိုင်းတွေဖြစ်တဲ့အကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးကပြီးခဲ့တဲ့ရက်ပိုင်းကကုလသမဂ္ဂရဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာ IOM အဖွဲ့ကြီးနဲ့ထိုင်းနိုင်ငံသားဝန်ကြီးပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုထားပါတယ်ရှင
်။သတင်းချင်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီသူဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခနော်လီယက်စတီနော်နဲ့ဂျွန်ဒရိုက်ဒန်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာ
Tinya season movie that we didn't sub big up your body. Few ego Natora singer to a Jesu two way, did she body? Tora Shimyanet Guam, Yamapi do Pida alone. Say Chenna, go Jama, baby, I will go Lure Sanari, Dijabadishin.